Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တရေ2020ဒီ September 30ရက်နေ့ဗုဒ္ဓနေ့မတကယ်စီစဉ်တွေကိုမြမစံတော်ချိန်6နိုင်က9နိုင်အထိလိုက်တူမီတာ24 40 51နဲ့လိုက်လက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီဗုဒ္ဓနေ့မတကယ်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အတူကျွန်တော်ရဲမင်းထုတ်ကတင်ဆက်ပေးပါမယ်American သမ္မတရွေးကောက်ပွဲကျင်းပဖို့တတိယပတ်၅ဘက်ပဲလိုတော့အချိန်မှာ Republican Party ကလက်ရှိသမ္မတ Donald Trump နဲ့ Democratic Party ကသမ္မတလောင် Joe Biden တို့အကြောင်းအရာ6ခုကိုအခြေခံဆွေးနွေးမဲ့စကားစစ်တိုးပွဲကို September 29ရက်နေ့ဒေသစံတော်ချိန်ည9နာရီမှာကျင်းပမှာဖြစ်ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာကျင်းပမယ်ဒီစကားစစ်တိုးပွဲဟာ November 3ရက်နေ့မှာကျင်းပမယ်သမ္မတရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့ပါတီတစ်ခုကကိုယ်စားလှယ်တဦးကြားပထမဆုံးကြေစကားစစ်တိုးပွဲလည်းဖြစ်ပါတယ်အခုလိုစကားစစ်တိုးပွဲကျင်းပချိန်မှာလူထုသဘောထားစစ်တမ်းကောက်ယူမှုတွေအရလူထုထောက်ခံမှုမှာဂျိုးဘိုင်ဒန်ကသမ္မတ Trump ထက်အမှတ်9မှတ်နဲ့တရက်ပတ်ပေါင်းများစွာအသာစီးရနေတာဖြစ်လို့ American သမိုင်းမှာဒုတိယသက်တမ်းရွေးကောက်ပွဲရှုံးနေတဲ့တတိယမြောက်သမ္မတဟာသမ္မတ Trump ဖြစ်လာမလားဆိုပြီးခမန်းတဆနေကြတာလည်းဖြစ်ပါတယ်ဒါပေမဲ့ရွေးကောက်ပွဲအောင်နိုင်ရေးတော့ချက်ကြရပြည်နယ်တွေမှာလူထုထောက်ခံမှုတဦးနဲ့တဦးသိပ်မကွာရမို့ဒီတစ်ခါလဲ2016ခုနှစ်တုန်းကလိုပဲသမ္မတ Trump က popular vote လို့ခေါ်တဲ့လူတဦးချင်းစီရဲ့ထောက်ခံမဲ့အရေးအတွေ့အကြုံရှုံးနေပေမဲ့ electoral vote လို့ခေါ်တဲ့ရွေးချယ်ရေးအဖွဲ့ရဲ့မဲအသားနဲ့အနိုင်ပြန်ရမလားဆိုပြီးခမန်းချက်တွေလည်းပေါ်ထွက်လာနေပါတယ်။ဒါကြောင့်စကားစစ်တိုးပွဲကိုရုတ်တန်ကနေစောင့်ကြည့်နားထောင်မဲ့ American ပြည်သူစုစုပေါင်းတန်းတရာလောက်ရှိမယ်လို့ခမန်းရပါတယ်။မိနစ်90ကြာစကားစစ်တိုးပွဲမှာလက်လောအရေးကြီးတဲ့ခေါင်းစဉ်6ခုအပေါ်အဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ကိုယ်တော်ရဖရန့်စ်တောင်ကဘာတဝမ်းတည်ဆုံးသူလူတသန်းကျော်သွားတာဟာစိတ်ပူပင်တော့ကပွားစရာတမိုင်းမှတ်တိုင်တစ်ခုဖြစ်ကြောင်းကုလသမဂ္ဂရဲ့မွန်ကျော်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပြီးဒီစိန်ခေါ်မှုကြီးကိုကျော်လာနိုင်ဖို့အရေးကြိုးပမ်းကြဖို့လည်းတောင်းဆိုလိုက်ပါတယ
် We can overcome this challenge but we must learn from the mistakes responsible leadership matters
စိတ်ကောက်ဖို့ကျွန်တော်တို့ကြော်လာနိုင်မှာဖြစ်ပါတယ်အတိတ်ကအမှားယူတွေကိုလည်းသင်ရစာယူရမှာဖြစ်ပြီးဒီစိတ်ကောက်ဖို့ကြော်လာဖို့အရေးတာဝန်ယူတဲ့ခေါင်းဆောင်မှုစိတ်ပဲပညာနဲ့ပူးပေါင်းဆောင်ရွက်မှုအားလုံးအရေးကြီးပါတယ်လူသားတွေရဲ့အသက်ကိုကယ်တင်ဖို့ခံခွဲဆီးထုတ်လုပ်ပြီးအားလုံးလက်ဝဲရောက်ရှိဖို့လိုအပ်လို့ကုတာဝဲကိုယူကြပါစို့လို့အတွေ့အမှုချုပ်အန်တိုနီယိုဂူရာဒက်ရှ်ကပြောသွားတာဖြစ်ပါတယ်ဂျွန်ဆော့ပကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာသတင်းအချက်အလက်ဌာနကထုတ်ပြန်ချက်အရကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်ခံရသူ33သန်းရှိသွားပြီဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်တယ်လို့ယုံကြည်ရတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဒါမှမဟုတ်ကူးစက်ခံရသူအရေအတွက်ဟာတိထားတဲ့အရေအတွက်ထက်ပိုများနိုင်တယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်လောလောဆယ်မှာပဲကမ္ဘာနိုင်ငံတော်တော်များများမှာကူးစက်မှုဒုတိယလှိုင်းကြုံတွေ့နေရစဉ်နဲ့ကြုံတွေ့လူဒီပါအခြေအနေတွေကိုရင်ဆိုင်နေရပါတယ်ဂျာမနီနိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းများနေတဲ့နေရာတွေမှာပါတီပွဲနဲ့မိသားစုတွေ့ဆုံပွဲတွေအတွက်စုဝေးနိုင်တဲ့လူရေအတွက်ကိုကန့်သက်သွားမယ်လို့ဝန်ကြီးချုပ်အန်ဂျယ်လာမာကယ်ကအင်္ဂါနေ့ကပြောပါတယ်။ပြည်နယ်16ပြည်နယ်ကပြည်နယ်ဝန်ကြီးချုပ်တွေနဲ့ဆွေးနွေးအပြီးမှာဝန်ကြီးချုပ်မာကယ်ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။လက်တလောဂျာမနီမှာမင်္ဂလာခမ်းနားပွဲမိသားစုတွေ့ဆုံပွဲတွေနဲ့ပါတီပွဲတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်ပွားနေတာကြောင့်ရောဂါထိန်းချုပ်ရေးတုံ့ပြန်ဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လိုအပ်နေပြီလို့မာကယ်ကပြောပါတယ်။နိုင်ငံတွင်းဘယ်နေရာမဆိုလူတသိန်းမှာ35ရောင်နဲ့ယောဂကုသမှုနှုန်းရှိရင်အပြင်မှာပဲဖြစ်ဖြစ်အစာအုပ်တွေမှာပဲဖြစ်ဖြစ်လူအယောက်50တက်ပို့ပြီးစုဝေးခွင့်ပြုမှာမဟုတ်ပါဘူးတကယ်လို့လူတသိန်းမှာ50အထိကုသမှုနှုန်းရှိလာရင်တော့လူ25ရောင်ပဲစုဝေးခွင့်ပြုမှာဖြစ်ပါတယ်ဂျာမနီမှာအခုချိန်အထိ COVID-19 ကုသသူ 23,900 ကျော်နဲ့သေဆုံးသူ 9,500 ကျော်ရှိပါတယ်ခင်ဗျာ2006ခုနှစ်ကစပြီးကိုဝိနိုင်ငံကိုအုပ်ချုပ်ခဲ့တဲ့ကိုဝိစောဘွားရှစ်စဘာအယ်အမက်အန်စဘာအင်္ဂါရီကကွယ်လွန်သွားခဲ့ပြီလို့နိုင်ငံပိုင်ရုပ်မြင်သံကြားဌာနကကြေညာခဲ့ပါတယ်ကွယ်လွန်ချိန်မှာသူဟာအသက်62နှစ်ရှိပြီဖြစ်ပါတယ်လွန်ခဲ့တဲ့1လလောက်ကပဲကိုဝိစောဘွားဟာခွဲစိတ်ကုသမှုတစ်ခုခံယူပြီး American Leader ပိုင် C70 အမျိုးသားဆေးရုံလေရင်နဲ့ American နိုင်ငံကိုလာရောက်ခဲ့တယ်လို့ NBC သတင်းဌာနကပြောပါတယ်သူရဲ့ညီဖြစ်သူအသက်83နှစ်ရှိပြီဖြစ်တဲ့ Ishi Minda Sheikh Nawaf El Ahmedအဲ့ဆာဘာကဆဝါအရရာကိုစကန်ပြီးရေတဲ့ကျွဲဝတဲ့ကွေးနိုင်ငံရဲ့ကောင်းဆောင်တစ်ဖြစ်လာလိမ့်မယ်လို့ခမန်းရပါတယ်။ကွယ်လွန်သူဆဝါရှိဆာဘာဟာ အာနာမယဂင်ကကုဝိတ်နိုင်ငံရဲ့ထိတ်တန်းတန်တမန်တူဖြစ်ခဲ့ပြီးအဲ့ဒီအချိန်က1990ခုနှစ်ပင်လယ်ကွင်းစစ်ပွဲတွင်ပြည်ရွေးခဲ့ရတဲ့အီရတ်နိုင်ငံနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လုပ်တဲ့အထက်ပါဝင်ခဲ့ပါတယ်။ကွယ်လွန်သူစော်ဘွားဟာ1952ခုနှစ်ကတည်းကတည်ရှိခဲ့တဲ့ကုဝိတ်နိုင်ငံရဲ့အယ်ဆဘာနန်ဇက်ကစစ်တပ်သူဖြစ်ပြီးကုဝိတ်ကို15ရောက်မြောက်အစိုးသူဖြစ်ပါတယ်။ဗြိတိန်နိုင်ငံစီက1962ခုနှစ်ကလွတ်လပ်ရေးရပြီးနောက်ပိုင်းပြည်စမမြောက်စော်ဘွားလည်းဖြစ်ပါတယ်ခင်ဗျာ။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 9.5 နဲ့ဒိုင်းနိုမီတာ190 kHz 15.5 တို့ကနေထုတ်လည်ပေးနေပါရရှင
်ဗီဒီယိုကနေဗုဒ္ဓဦးနေ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်ဒီမနက်ကမှကိုဗစ်ရောဂါကူးစက်မှုပြင်သေဆုံးမှုပါဒုလာနေတာကြောင့်ပြည်သူတွေအနေနဲ့ရောဂါကာကွယ်ရေးအပြည့်အဝလုပ်ဆောင်ကြဖို့ကျန်းမာရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကပုံမှန်ပါဇက်နဲ့နှာခေါင်းစည်းတက်တာလက်ဆေးတာခက်ခွာခွာနေတာအပြင်အထူးသဖြင့်ကူးစက်မှုများများပြန့်နိုင်တဲ့လူများစုဝေးရာနေရာတွေဖြစ်တဲ့ဈေးဆေးရုံအလုပ်ရုံဖုံးကြီးကျောင်းတက်မတော်နဲ့ရဲဝန်တန်းဝင်းနဲ့လူအယုံနဲ့ထောင်တွေမှာစားသောက်ချိန်တွေခွာစားကြဖို့နဲ့အဝင်ထွက်ကန့်သတ်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒါပြင်သေဆုံးမှုလျှော့ချနိုင်ရေးဆေးရုံနေရာတစ်တည်ပြင်းနေတာအပြင်တမရော်နယ်လည်းပူပေါင်းဆောင်ရွက်ပြီးဆေးရုံဝန်ထမ်းတွေထပ်ဖြည့်စည်းရေးဈေးကြောင်းကဆရာဝန်တွေနဲ့ဝဲလွန်တက်နေသူတွေကိုပါဝန်ကူဖို့ပြင်ထားတယ်လို့ဝန်ကြီးကပြောပါတယ်။ဂူလိုချိန်မှာဆေးပစ္စည်းတွေမလုံမလောက်ဖြစ်နေတယ်လို့လူမှုကွန်ရက်မီဒီယာမှာစိုးရိမ်တကြီးပြောဆိုနေကြသလိုမဟုတ်ပဲလိုအပ်တာတွေကိုအမြဲကြည့်နိုင်တဲ့ကွန်ပျူတာ dashboard စနစ်နဲ့လိုအပ်တာချက်ချင်းကြိုသိပြီးတော့အပြည့်အဝပံ့ပိုးပေးနေတယ်လို့ဒေါက်တာမြင့်ထွေးကရှင်းပြပါတယ်
။ဒီနိုင်ငံမှာဒီကိုဗစ်နဲ့ပတ်သက်တဲ့ပစ္စည်းလက်ကျန်စင်းရှိရယ်ကျွန်တော်တို့ဘုံမှာလည်းဒီလက်ကျန်စင်းရှိတယ်။အဲ့လက်ကျန်စင်းတွေကိုကြည့်ပြီးတော့ကျွန်တော်ကတရားနေပြီးတော့ဟိုအကုန်လုံးမပြောင်းပါလေ။ PPE အစား mask အစားအကုန်လုံးပါလေ။ goggle အစားအကုန်လုံးမပြောင်းကျွန်တော်ပြီးတယ်။အဲ့ဒီချက်တော့ကျွန်တော်လုံတာပြောချင်ပါတယ်။ဟောပြည်သူတွေကစိုးရိမ်မှာသူ Facebook မှာတင်ရတယ်လေ။အဟွာမရှိပါဘူး၊ဒါမရှိပါဘူးဆိုတာအမှန်တော့အဲ့လိုမဟုတ်ပါဘူး။ရှိပါတယ်။ကျွန်တော်အလုံးလောက်ကိုဒီကနေပြထားပါတယ်အရှံပဲလဲကျွန်တော်ဝယ်ထားတယ်ဒီကိုဗစ်အချိန်မှာအဓိကအရေးကြ logistic ပ
ါဒါပြင်အ мян စစ်ဆေးနိုင်မဲ့ antigen test kit 4သိန်းနဲ့တောင်ကိုရီးယားနိုင်ငံကရောင်းနေသလိုအမေရိကန်ကနာမည်ကြီး airport ဆေးကုမ္ပဏီဘက်ကလည်း test kit တွေမှာဖို့အတွက်ဆက်သွယ်လာပြီးဖြစ်လို့ပိုစစ်ပိုတွေ့ပိုထိန်ချုပ်ဖို့ကြိုးပမ်းနေတယ်လို့ဝန်ကြီးကပြောပါတယ်မနေ့စက်တင်ဘာ29ရက်နေ့ကတော့ covid-19 နောက်ထပ်ကူးစက်သူ995ယောက်နဲ့တေဆုံးသူ26ယောက်ရှိတာကြောင့်စုစုပေါင်းရောဂါကူးစက်သူ12425ယောက်နဲ့တိကျသူ184ယောက်ရှိသွားပြီဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနဲ့နယ်စပ်ချင်းထိစပ်နေတဲ့ကုန်းဆက်စွပ်စားဒေသမှာတပ်ဖွဲ့ဝင်အားတွေကိုတိုးချဲ့ချထားလိုက်ပါတယ်ပြီးခဲ့တဲ့တောက်ကြောင်လေးကစပြီးတော့နိုင်ငံနယ်စပ်မှာဘင်္ဂလားဒေ့ရှ်ဘက်ကတပ်ဖွဲ့ဝင်အားနဲ့စစ်လက်နက်အင်အားတွေကိုတိတိကျကျတိုးချဲ့ချထားလာနေတာဖြစ်တယ်လို့အမျိုးဖော်လို့တဲ့မြန်မာလုံခြုံရေးသတင်းရင်းမြစ်ကပြောတယ်လို့ Asian News သတင်းဆောင်မြင်းလာကဖော်ပြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအေရခိုင်လက်နက်ကိုင်အဖွဲ့နဲ့အာစာအကြမ်းဖက်အဖွဲ့တွေရဲ့လှုပ်ရှားမှုတွေတိုးလာတာကြောင့်ဆိုပြီးမြန်မာစစ်တပ်ကမကြသေးခင်ကနိုင်ငံနယ်စပ်မှာတပ်တွေကိုတိုးချက်ချထားတာဖြစ်ပြီးတော့မြန်မာစစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့အခုလိုမြန်မာဘက်ကတပ်တွေချထားတာဟာနိုင်ငံဆက်ဆံရေးကိုထိခိုက်မှုမရှိသေးဘဲနယ်စပ်လုံခြုံရေးကိုထိန်းသိမ်းနိုင်ဖို့အတွက်လုပ်တာသာဖြစ်ကြောင်းတပ်ဖွဲ့ဝင်အားထပ်တိုးတာမဟုတ်သလိုမြေပြင်စစ်ဆင်ရေးတွေလုပ်ဖို့လည်းမရှိဘူးလို့ပြောထားပါတယ်ဒါပေမဲ့မြန်မာလုံခြုံရေးတပ်တွေကမြေပြင်ရောပင်လယ်ထဲမှာပါလှုပ်ရှားမှုတွေလုပ်လာတဲ့အပေါ်မှာစိုးရိမ်မှုတွေရှိနေသလိုအဲဒီကနေရိုဟင်ဂျာမွတ်စလင်တွေထပ်ပြီးတော့ထွက်ပြေးလာမှာကိုလည်းစိုးရိမ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ကမကြသေးခင်ကပဲတရားဝင်ကန့်ကွက်ခဲ့ပါတယ်။မြန်မာဘက်ကလည်းဒါကိုတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်ဆံမကြီးကိုဆင့်ခေါ်ပြီးတော့ရခိုင်ပြည်နယ်မှာလုပ်နေတာတွေဟာပုံမှန်လုပ်နေကြလုံခြုံရေးကိစ္စရပ်တွေဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုချိန်ချောက်ဖို့အတွက်ရည်ရွယ်တာမဟုတ်ဘူးလို့ပြောခဲ့ပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်မပြုထားပါဘူး။အိန္ဒိယမှာရှိတဲ့ AI နိုင်ငံကလူခွေအဖွဲ့ရဲ့ဘန်ဂွေစီရင်ကိုအစိုးရကထိန်းချုပ်လိုက်တာကြောင့်အိန္ဒိယနိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်တန့်လိုက်ပြီလို့ AI အဖွဲ့ကပြောလိုက်ပါတယ်။အိန္ဒိယအစိုးရရဲ့ဒီလုပ်ရဟာလူခွေအဖွဲ့ရဲ့ဘောမှာအကြောင်းရှိအကြောင်းရှာပြီးဇက်တိုင်အနောက်ရှက်ပြီးနေတာရဲ့အစိပ်ပိုင်းတစ်ရပ်ဖြစ်တယ်လို့လည်း AI အဖွဲ့ကပြောပါတယ်။ဝန်ကြီးမမမကလုပ်တဲ့ဆိုတဲ့စွဲချက်နဲ့သူတို့ရဲ့ဘန်စီရင်ထိန်းချုပ်ခံလိုက်ရတဲ့ဆိုတာသိရပြီးတဲ့နောက်အိန္ဒိယနိုင်ငံမှာရှိတဲ့သူတို့ရဲ့ဝန်ထမ်းတွေကိုအလုပ်တွေရန်နာလိုက်သလိုသူတို့လှုပ်ရှားမှုတွေနဲ့သူတေသနလုပ်ငန်းတွေကိုလည်းရပ်တန့်ထားတယ်လို့ AI အဖွဲ့ကပြောပါတယ်။သ တို့အနေနဲ့အိန္ဒိယနိုင်ငံရဲ့ဥပဒေအတိုင်းလိုက်နာခဲ့ပြီးတော့တို့ဘော်ဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအိန္ဒိယဆိုရဘက်ကအခုချိန်ထိသတင်းတရားတုံ့ပြန်ပြောဆိုလာတော့မရှိသေးပါဘူး Amnesty ဘက်ကတော့တို့ဟာအိန္ဒိယနိုင်ငံတွင်လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတာဝန်ယူဖို့တောင်းဆိုလာတဲ့ကြောင့်ပြစ်မှတ်ခံထားနေရတာဖြစ်တယ်လို့ပြောပါတယ်အိန္ဒိယနိုင်ငံက Amnesty ဖွဲ့ကိုလွန်ခဲ့တဲ့နှစ်နဲ့တွင်တခြားလုံးနှိပ်ကွပ်လာတာနဲ့ဗန်ဆင်းကိုလုံးဝထိန်းချုပ်ရပ်တန့်ပြစ်လိုက်တာဟာတိုက်ဆိုင်မှုတွေမဟုတ်ဘူးလို့အိန္ဒိယနိုင်ငံမှာရှိတဲ့ AI အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာအဗနက်စ်ကူမာကပြောပါတယ်ခင်ဗျာအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမီဇိုရမ်ပြည်နယ်မှာလွန်ခဲ့တဲ့3လအတွင်းပင်အား 4.2 ကနေ 9.5 ကြာရှိတဲ့ငရင်ငယ်လေးတွေအချင်းတရာကြောင့်လှုပ်ခဲတာကြောင့်ဆိုးရိမ်မှုတွေဖြစ်နေပါတယ်ဒီငရင်ငယ်လေးတွေကကြီးမားတဲ့ငရင်မတိုင်ခင်ရှည်ပြေးလှုပ်တာတွေဖြစ်လာမှာကိုကျွမ်းကျင်သူတွေကစိုးရိမ်နေကြတာပါအဓိကအားဖြင့်ဒီမှာနယ်စပ်နဲ့ကပ်ရက်မီဇိုရမ်ပြည်နယ်တွေကကမ်ပိုင်နဲ့ဆော့ချစ်ခရိုင်တွေမှာလွန်ခဲ့တဲ့22ရက်နေ့ကစပြီးလှုပ်ခဲ့တဲ့ငရင်ငယ်လေးတွေကြောင့်ဖျားကျောင်းတွေနဲ့နေအိမ်ဆောက်အုံတွေထိခိုက်ပျက်စီးမှုရှိခဲ့တဲ့အပြင်ဒေသခံတွေလည်းစိုးရိမ်မှုတွေတိုးလာနေပါတယ်ဒေသတွင်းတက္ကသိုလ်ကောလိပ်တစ်ခုကဘူမိဗေဒသုတေသီရဲ့လေ့လာချက်အရတော့မီဇိုရမ်ဒေသဟာမြေလွာပြည့်ရောနှစ်ခုပေါ်မှာတည်ရှိနေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာဒီအမေရိကန်တန်ကနေဗုဒ္ဓနေ့မနက်မြန်မာဘာသာအစီအစဉ်လေးကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုဗစ်ရောဂါကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်တိုင်းတွင်ကျန်းမာရေးဝန်ထမ်းတွေအပါအဝင်ရောဂါကူးစက်သူတွေနဲ့စောင့်ကြည့်စစ်ဆေးမဲ့နေရာတွေတိုးချဲ့ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမေခါပါရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေချိန်မှာပဲကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ဝန်ထမ်းတွေပါကူးစက်လာနေတာကြောင့်တီးဆန်းဆောက်ရှောက်ကုသဖို့ပြင်ဆင်နေရတာပါကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲကျန်းမာရေးဝန်ထမ်းအယောက်100ကျော်ပါရောဂါပိုးကူးစက်ခံနေရတာကြောင့်တီးဆန်းပြုစုဆောက်ရှောက်ဖို့ကျန်းမာရေးဝန်ကြီးဌာနကစီစဉ်နေတဲ့အကြောင်းဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနဝယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကဒီဝေကိုပြောပါတယ်
အဲဒါကကြတော့တို့လေးကိုကျမတို့ညတိကျထားမယ်ပေါ့နော်တိကျထားဖို့အတွက်လည်းရန်ကုန်မှာရှိတဲ့အားဖြင့်လို့ရန်ကုန်ပြည်သူကြီးမှာကျမတို့ထားရှိဖို့အတွက်ဒါနဲ့ပြင်ဆင်တဲ့ကိစ္စတွေနဲ့ဆောင်ရွက်နေပါတယ်ဒီလိုထားလိုက်ခြင်းအချင်းတို့တွေဟိုယောဂလက္ခဏာသိချင်လို့မရှိဘူးမရှိတော့လည်းကျမတို့အနေနဲ့ဒါတို့တွေရဲ့ကျန်းမာရေးကို group site စောင့်ကြည့်ဖို့လိုပါတယ်ဘာလို့လဲဆိုတော့တို့တွေကဒီယောဂ COVID-19 ယောဂကောက်ွယ်တိုက်ချက်တဲ့အခါမှာရှေ့တန်းနေပြီးတော့တကယ်ကိုတို့မိသားစုအတူကိုဟိုတော့မပြတ်နိုင်တဲ့တို့ကတကယ်ကိုအားထုတ် consult အသက်ဆုံးကြံဆောင်ရွက်နေဖြစ်ပါတယ်သူတို့ရဲ့ကျန်းမာရေးဆောက်ရှောက်မှုကဏ္ဍကကျမတို့ရဲ့ top priority ဖြစ်ပါတယ
်တက်ရောမှာကူးစက်မှုတန်းအတိတ်ကခံနေရတဲ့ရန်ကုန်တိုင်းမှာအတီးပြူလူနာတွေအတွက်ပြုစုဆောင်ရှောက်ဖို့နဲ့အတီးပြူလူနာတွေနဲ့ထိတွေ့ခဲ့သူတွေယောဂလက္ခဏာရှိသူတွေကိုပါတည်တံ့ထားနိုင်မယ့်နေရာတွေလည်းစီစဉ်နေကြရပါတယ်ဘိုးတထောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်မေဆိုးကတော့ဘိုးတထောင်မြို့နယ်မှာအတီးပြူလူနာ900ထားနိုင်မယ့်နေရာတစ်ခုကိုစီစဉ်နေတယ်လို့ပြောပါတယ
်ဟုတ်ပါတော့ကျွန်တော်က positive လူနာဒီလိုအထားမှာပေါ့ဟဲ့ဘိုးတထောင်ဈေးလျှောက်ပေါ့အရင်ကဒီကနေ့လို့ခေါ်တာပေါ့နော်အဲ့ဒီမှာပါရှင်ပုံစံကတော့ဘယ်လိုမျိုးသိရပုံစံသိပေါ့တော့ဒီဒီတော့နားမှာထားလို့ပဲပေါ့နော် positive လူနာတွေကိုကဲလို့တာပေါ့နော်အဲ့ဒီလိုမျိုးလုပ်မယ်လို့ကျွန်မတင်ပါတယ်ပေါ့လူနာကစပြီးထားမှဒီတစ်ခါသေးမှစထားဖို့မနေ့ဝင်ကြီးတို့ကြည့်ရကြပါပါတယ်ဟိုဒီချက်ကြောင့်ကျတာပရိသတ်ကြောင့်လည်းစထားတယ်လို့ပြောပါတယ်ရှင်ဟုတ်ကျွန်မကဒီပေါ့အဆောင်သိနေတုန်းကတော့ ABC ပေါ့နော်အဲ့ဒါတော့ဒီပေါ့နေရာလောက်ထားနိုင်တယ်လို့ဒီပြန်လေးပါရှင်။ဒီမှာကိုယ်နေစံတားကြီးတမထားရကိုယ်နေစံတားကြီးပို့ရပေါ့နော်။ခုနပိုင်းကျတော့ပို့ရနေမှာမလုံလောက်ခဲ့ကြပေါ့နော်။ကိုပြုံးနေမှာပဲကိုစီစဉ်မှာဆိုမြို့နယ်တိုင်းစီစဉ်ရတယ်ပေါ့နော်။အဲဒါကြောင့်မို့ဒီမှာကလည်းသိခဲ့တဲ့ပတ်စံမှာဒီပို့ဆောင်ဆက်မှာကိုယ်ဒီတန်တာအစထားရပေါ့နော်။ဒီမှာပေါ့နော်ဆက်ရပြီးတော့ဒီမှာဖွင့်တာ12ရက်ဒီပေါ့နော်အဲစတေးရပေါ့နော်ရှိပေါ့အဲ့မှာကျမတို့မနေ့ဒီနေ့မနေ့ပဲပေါ့နော်ဆပ်ကိုရှိတဲ့ဆောက်တော့ဒီဖြစ်ပါရဲ့ရှင်ဟုတ
်တောင်ဝင်မျိုးနေမှာလေပိုးတွေ့လူနာတွေနဲ့ထိတွေ့တဲ့လူတွေကိုထားဖို့တည်တဲ့နေရာတွေကိုစတင်ပြင်ဆင်နေပြီးတောင်ဝင်မျိုးနေကမဟာတန်တိဒုက္ခဖုံးတော်ကြီးတောင်ဝင်တွေကအဆောင်တချို့မှာလေကိုဗစ်ကူးစက်ခံရတဲ့ရဟန်းတန်ဃာတွေရှိလာရင်ထားနိုင်ဖို့အတွက်ပြင်ဆင်နေတယ်လို့မျိုးနေအထွေထွေအုပ်ချုပ်ရေးမှူးဦးအောင်ကျော်ရေးကဒီဝေကိုပြောပါတယ်
ဒီကကကျွန်တော်တို့နယ်ကိုမြို့နယ်တိုင်းမြို့နယ်တိုင်းကိုဖန်ပြီးစင်တာထားဖို့တွေညွှန်ကြားချက်ရတော့ကျွန်တော်တို့ဂျာမွေအားထက်ကဂျာမွေအားထက်၃ဒီနေရာဒီမှာပြင်ဆင်ထားပါတယ်အနန်းပြောက်စောင့်ကြည့်လူနာထားဖို့ကတော့အားထက်၅မှာပြင်ထားပါတယ်လူကြီးကကျွန်တော်တို့အားထက်ဒေတာ53မှာအားထက်၃က126မှာ အထက်က၅အနံပြောက်က20ပ
ါယောဂပိုကုဆတ်သူတွေကိုရှာပွေစစ်ဆေးတဲ့အစီအစဉ်တွေတိုးမြင့်ဆောင်ရွက်လာတာကြောင့်အတီးပြူလူနာတွေထပ်တိုးလာနိုင်တယ်လို့ခန့်မှန်းထားတဲ့အတွက်နေရာတွေတိုးချဲ့စီစဉ်နေတာပါဒဂုံမျိုးတစ်စိတ်ကမ်းမျိုးနယ်မှာလည်းထိတွေ့လူနာတွေကိုအသွာလာကန့်တက်စောင့်ကြည့်မဲ့နေရာတွေစီစဉ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်လူနာ900ဆက်နဲ့ဆေးရုံတရုံကိုအင်းအားလေးဟိုတယ်ဝင်းထဲမှာဖွင့်ဖို့ပြင်ဆင်နေပြီးတာဂေတာမျိုးနယ်ထဲမှာရှိတဲ့ Fortune Plaza Expo ခန်းမကိုလည်းကိုဗစ်လူနာ1000ထိကူတာနိုင်တဲ့ဆေးရုံအဖြစ်ဆောင်ရွက်သွားဖို့ရှိတယ်လို့ရန်ကုန်တိုင်းအစိုးရဘက်ကထုတ်ပြန်ထားပါတယ်အင်းအားလေးဟိုတယ်ဝင်းထဲကအဆောက်အုံကိုကိုဗစ်လူနာကူတာတဲ့ကတင်း1000ဆေးရုံအဖြစ်နိုင်ငံတကာစံနှုန်းနဲ့အညီဆေးရက်အတွင်းတည်ဆောက်ဖို့စီစဉ်ထားပါတယ်ကယ်ရောဂါကူးစက်မှုတွေတိုးလာခြင်းကဆလို့ဆေးရုံနဲ့စောင့်ကြည့်ရေးစခန်းတွေအဖြစ်ဖောင်ကြီး line ဒူအနာအကစားတွင်ဂျိုးမရိတ်တာအင်ယာအောင်မြင့်မှုအင်ယာတို့ကိုလည်းဖွင့်လှစ်ပေးထားပါတယ်ရှင်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
ကိုဗစ်ကံရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အိမ်မှာပဲနေဖို့အမိန့်ထုတ်ထားတဲ့အတွက်မီဒီယာတွေသတင်းရယူဖို့ခက်ခဲကြုံနေရတဲ့ကိစ္စကိုဖြေရှင်းပေးဖို့သတင်းမီဒီယာကောင်စီကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါတကြောပြန်ကံရောဂါရောက်တည်ဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းမှာအိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားတာကြောင့်သတင်းမီဒီယာလုပ်ငန်းတွေမှာခက်ခဲတွေကြုံနေရတဲ့ပတ်သက်လို့ပြည်ညာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အင်္ဂါနေ့မှာဆွေးနွေးကြတာပါသတင်းမီဒီယာတွေရဲ့အခက်အခဲနဲ့ပတ်သက်လို့ပြန်ကြားရေးနဲ့ကျန်းမာရေးဝန်ကြီးဌာနကိုအတိအပေးအကြောင်းကြားခဲ့ပြီးနောက်တွေးဆခဲ့တာဖြစ်ကြောင်းသတင်းမီဒီယာကောင်စီတွဲဖက်တွေးမှုတစ်ဦးမြင့်ကျော်ကပြောပါတယ်
။ပြန်ကြားရေးဝန်ကြီးဌာနကဒီကောင်စီကပို့တဲ့စာရင်းနောက်သတင်းစာတိုက်တချို့ကသတင်းဌာနအနေနဲ့အခုကြီးဒီဟာသတင်းရကွန်းနဲ့ပတ်သက်တဲ့စာတွေကိုသူတို့အထက်ကိုတင်ပြတော့မထက်စာမြူသာဟိုကိုဗစ်ကွန်ပီကျန်းမာရေးဝန်ကြီးဌာနဒီဟာအမိန့်ကိုထုတ်တဲ့သက်ဆိုင်ရာဌာနတွေသူတို့တင်ပြတယ်တော်သူတို့လက်တလောအနေထားဖြီးလက်တလောအခြေအနေဖြီးကိုဟိုခွင့်ပြုတဲ့အနေထားမရှိသေးဘူးပေါ့နော်ဝန်ကြီးကတော့ဒါသူတို့ဆုံးဖြတ်တယ်သူတို့ဝန်ကြီးဌာနဆုံးဖြတ်ပိုင်မရှိတဲ့ဟာမဟုတ်ဘူးလို့တော့ပြောတယ်ဒါဟိုဒါကြောင့်ဒီဘက်ကအခက်အခဲအခြေအနေတွေကိုလည်းသူတို့စီပေးဖို့တော့သူတို့ကအဲဒီဘက်ဆိုင်တဲ့ဝန်ကြီးဌာနကိုဆက်ပြီးတင်ပြပေးသွားမယ်လို့အဲ့လိုမျိုးပြောတယ်ဒါဝန်ကြီးကအဲ့လိုပြောမှာ
ရန်ကုန်တိုင်းနဲ့အိမ်မြင်မတော်ရမိန်ထုံထားပြီးမဲ့ချင်းချက်အဖြစ်အများပြည်သူလိုအပ်ချက်ဖြစ်တဲ့73စီစေဝါရှည်တပ်လုပ်ငန်းဒီကြောင့်ဒီကြောင့်ကောက်ခွန်တဲ့မိုဘိုင်းဖုန်းဝန်ဆောင်မှုလုပ်ငန်းတွေကတော့ခွင့်ပြုထားပါတယ်။ကျမိုင်ဝန်ကြီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့သတင်းသမားတွေအနေနဲ့လိုအပ်လို့သတင်းရယူရခါမှာသက်ဆိုင်ရာရပ်ကွက်အုပ်ချုပ်ရေးအာဏာပိုင်ကြီးကခွင့်ပြုမိန့်တောင်းပြီးသတင်းရယူနိုင်တယ်လို့အခုလိုပြောပါတယ်။
ဆိုတဲ့ရည်ရည်လည်းခါမှာတော့တတိယနဲ့ကိစ္စရတဲ့ဓာမျိုးရကြတော့သူမသက်ဆိုင်ရာကြောင်းကြောပြရလိုအပ်တဲ့ကိစ္စအဲ့မှာလည်းထုတ်ပြန်တဲ့ဆေးရဟုတ်မှာပါပါတယ်လိုအပ်တဲ့ကိစ္စရတဲ့ဆိုရင်သက်ဆိုင်ရာဟိုနာပြောတယ်ဟိုနာပြောကိုယ့်ရဲ့ရက်ကွဲအုပ်ချုပ်ရေးမှူးမှတင်ပြနောက်ကွန်ရင်းနဲ့မှတင်ပြတောက်ခံပြီးတော့ဆောင်ရွက်နိုင်တဲ့ဆိုတဲ့ကိစ္စတွေရှိပါတယ်ဒါတွေကခုနပြောသလိုဆေးရဟုတ်ပြီးမှအသေးစိတ်ကြကြက်နေအထီအသေးစိတ်ခေါ်ပြနိုင်ဖို့မလိုပါဘူးခေါ်ပြဖို့လည်းမလိုပါဘူးခေါ်ပြနိုင်ကြတယ်မရှိပါဘူးအမေဆိုတာသူတို့တော့တော့နဲ့ပြည်သူနားလည်နိုင်ဖို့အဓိကဖြစ်ပါတယ်အသေးတကွရဲ့လုပ်ငန်းလိုအပ်ချက်လိုအပ်တယ်ဆိုလို့ရှိရင်တော့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်ကြီးဒီမှာခွင့်ပြုချက်တူတောင်းပြီးတော့လုပ်ရမှာဖြစ်ပါတယ်ဒါသိရှင်းပါတယ
်ကယောဂါကာလအခက်ခဲကြုံနေရတဲ့ကိုအစိုးရကထောက်ပံ့ပေးနေတဲ့ဒီမှာသတင်းမီဒီယာတွေကိုလည်းစတင်ထောက်ပံ့မှုစီစဉ်နေပါတယ်တရင်ရုပ်ရှင်ဂီတသပင်စာပေနေပေ၅ခုမှာတစ်ခုစီတဲ့ကျက်ငွေ3000ဟာစုစုပေါင်း3500ထောက်ပံ့ပေးတော့မှဖြစ်ကြောင်းမြစ်ကျော်ကပြောပါတယ
်လူတိုင်းတော့မဟုတ်ဘူးဟိုသူတို့ဒီနေပေတရင်ရောရုပ်ရှင်ရောဂီတရောသပင်ရောစာရေးဆရာရောမနော်အဲ့ဒီနေပေ၅ခုအတွက်ကိုသူတို့ကနေပေတစ်ခုစီအတွက်ကို33003300ဆိုတော့နေပေ၅ခုအတွက်ဆိုတော့အလုံးပေါင်း3500ပေါ့အဲ့ဒါကဟိုမနေ့ကအတည်ပြုရပေါ့နော်ဘတ်ဂျက်ရအတည်ပြုတော့ဒါကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲဖြစ်နေဟာအကူအညီပေးဖို့ဆိုတော့ဒါဒီနေ့ online စီစဉ်တော့သတင်းမီဒီယာသမားတွေတွင်3300ဆိုတော့အဲ့ဒါကိုဟို3300ဆိုတော့အဲ့ဒါကိုဒီသတင်းမီဒီယာဖွဲ့စည်းတွေဘက်ကစီမံတိုင်ပင်ပြီးတော့စီမံခန့်ခွဲကြရမှာပေါ့နော်ဆိုတော့ဟိုကောင်စီကိုမနေ့ပြန်လွှဲပေးမယ်3300ကောင်စီကတခြင်းအော်မီဒီယာဖွဲ့စည်းတွေသတင်းသမားဖွဲ့စည်းတွေမီဒီယာဖွဲ့စည်းဆိုသတင်းသမားဖွဲ့စည်းတွေပြောတာပေါ့နော်အဲ့ဒီအဖွဲ့စည်းတွေကလည်းအကြံဉာဏ်ပြုကြပြီးဘယ်လိုဟိုသတင်းသမားတွေခွဲဝေပေးမလဲဆိုပေါ့နော်ဟိုဆိုလိုချင်တာတော့ကေအေတရားဝတ်3000လို့ရေပြအဖြစ်တတ်မှတ်တယ်ဆိုရင်တော့လူ1000သာသတင်းသမား1000သာရမှာပေါ့နော်
ကိုဗစ်ကရောဂါကြောပြန်ကူးစက်မှုတွေကြောင့်လပိုင်းတွင်ကူးစက်သူ1000ကျော်နဲ့တည်ဆုံးသူ200ကျော်တိုးလာခဲ့ပြီးနောက်အစိုးရကကက်ရောဂါအရေးပေါ်ကာလကန့်သတ်ချက်တွေကိုလည်းနောက်ထပ်တစ်လတိုးမြှင့်ထားပါတယ်
COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဆင့်ဘိုးကော်မတီဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ကရောဂါကာကွယ်ထိန်းချုပ်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့နဲ့ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာကြဖို့လဲတနင်္လာနေ့ကအွန်လိုင်းကပြောကြားတဲ့မိကုံးမှာတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်ထောင်အောင်ကမှာ VOE အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ဗုဒ္ဓဘုရားနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်နေတဲ့85ချိန်မြောက်ကုလသမဂ္ဂအထွေထွေညီနာခံမှာမြန်မာနိုင်ငံကိုစားနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင့်ဆွေမနေ့ကဗီဒီယိုမိကွန်းပြောကြားခဲ့တာနဲ့ပတ်သက်လို့တင်ပြမှာပါကျွန်မအင်ဂျင်နိုင်ပါရှင်ရခိုင်ပြည်နယ်ပဋိပက္ခမှာမြန်မာစစ်တပ်ရဲ့တင်းထန်လာတဲ့လူခွင့်ရေးထိုးဖောက်မှုတွေကိုအေးအေးယူရေးကုလသမဂ္ဂရဲ့ဖိအားပေးမှုကိုခံနေရတဲ့မြန်မာအစိုးရဟာကုလသမဂ္ဂရဲ့ရည်တည်ချက်နဲ့ပတ်သက်လို့85ချိန်မြောက်အထွေထွေညီလာခံမှာဝေဖန်ထောက်ပြသွားပါတယ်။ပဋိပက္ခတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံလိုအဖွဲ့ဝင်နိုင်ငံတွေအတွက်ကုလသမဂ္ဂအနေနဲ့ပြဿနာတွေကိုပုံမှုရှုပ်ထွေးစေတာထက်ရော့ပါသွားအောင်ပူးပေါင်းဆောင်ရွက်တင်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင်းစွေကဗီဒီယိုကနေတဆင့်မိကွန်းပြောကြားချက်ထဲမှာထည့်သွင်းပြောဆိုသွားပါတယ်။အထူးသဖြင့်ကုလသမဂ္ဂကလုတ်ပိုင်ခွင့်ပေးထားတဲ့အထူးကိုယ်စားလှယ်တွေရဲ့ရည်တည်ချက်နဲ့ပတ်သက်လို့လည်းဦးကျော်တင်းစွေကအခုလိုဝေဖန်သွားပါတယ
်။ In the area of human rights promotion and protection, the UN should ensure that its mandate holders adhere
လူ့ခွင့်ရေးမြင့်တင်ရေးနဲ့ကာကွယ်ရေးအခမ်းအနားမှာကုလသမဂ္ဂကလုတ်ပိုင်ခွင့်ပေးအပ်ထားသူတွေအနေနဲ့သူတို့တာဝန်တွေကိုထမ်းဆောင်တဲ့အခါလွတ်လွတ်လပ်လပ်ဗလိုက်မှုမရှိတမာတမက်ကြကြစီးငင်းစည်းကမ်းတွေကိုတင်းတင်းကြပ်ကြပ်လိုက်နာရဲလားဆိုတာတေချာအောင်လုပ်တင်ပါတယ်အထူးသဖြင့်ကုလသမဂ္ဂအနေနဲ့ကိုလိုနီစနစ်လက်အောက်ခံအကျိုးဆက်တွေကြောင့်ဝင်တော့ဝင်ပိုးတွေပြည်နေတဲ့အဖွဲ့ဝင်နိုင်ငံတွေအပေါ်မှာဗတ်မလိုက်ပဲမှန်မှန်ကန်ကန်ရည်တည်တင်ပါတယ်လို့ဝင်ကြီးဦးကျော်တင်းစွေကပြောသွားတာပါ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းအင်အားလွန်ကျွန်းအသုံးပြုခဲ့တာကြောင့်အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စမှာလက်ရှိဘင်္ဂလားဒေ့ရှ်ကမြန်မာကိုဖိအားပေးနေတဲ့ပုံစံကိုလက်သင့်မခံကြောင်းဝန်ကြီးဦးကျော်တင်းစွေကပြက်ပြက်သားသားတုံ့ပြန်ပြောကြားခဲ့ပါတယ
် Bilateral cooperation is the only wayThat can effectively resolve the repatriation issue.
ဒီနိုင်ငံပူးပေါင်းဆောင်ရွက်မှုနည်းလမ်းတွေကမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားဒုက္ခသည်တွေနေရပြန်ရေးကိစ္စထိထိရောက်ဖြေရှင်းနိုင်မှာဖြစ်ပါတယ်။ကျွန်တော်ပြောချင်တာကဘင်္ဂလားဒေ့ရှ်ဟာလိုလိုလားလားနဲ့မြန်မာကိုမိတ်ဖက်နိုင်ငံအဖြစ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့တန်တိတ်ထန်ချထားပါသလား။ဖီအားပေးတဲ့နည်းပြဟာကအချီးနှီးပဲဖြစ်ပါတယ်မြန်မာအနေနဲ့ဖီအားပေးမှုကိုလုံးဝလက်မခံပါဘူးလို့ပြောသွားတာပါဝင်းကြီးဦးကျော်တင်းစွေရဲ့ဗီဒီယိုမိကွန်းမှာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုခေါ်ဝေါ်တုံ့ဆွဲခြင်းမရှိခဲ့ပါဘူးဒါ့အပြင်အာဆာလက်နက်ကိုင်အဖွဲ့ရောအေအေရခိုင်လက်နက်ကိုင်အဖွဲ့နှစ်ခုလုံးဟာဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲရာစုနှစ်နဲ့ချီခြေကုပ်အဖြစ်အသုံးပြုခဲ့ကြောင်းဆွဆွဲပြောဆိုသွားပါတယ်လက်ရှိကုလသမဂ္ဂအမြင့်ဆုံးတရားရုံး ICJ မှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာကိုအမှုဖွင့်ထားတဲ့ကိစ္စနဲ့ပတ်သက်လို့လေနိုင်ငံတွင်းမှာသက်ဆိုင်ရာခုံရုံးတွေဖွဲ့စည်းပြီးဖြစ်နိုင်ခြေရှိတဲ့ကျယ်ပြန့်လာတဲ့ချိုးဖောက်မှုတွေကိုအရေးယူနိုင်ရေးဆောင်ရွက်နေကြောင်းဝန်ကြီးဦးကျော်တင်းစွေကပြောကြားခဲ့ပါတယ်။အခုလိုကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်ရဲ့ပြောကြားချက်တွေဟာအလို့စိတ်ပြက်စရာကောင်းကြောင်းနယူးယောက်အခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams က VOE ကိုပြောပါတယ
် It's very disappointing to see Aung San Suu Kyi and her government
ဒေါက်ဆာဆူကြည်နဲ့သူဆိုရဟာကမ္ဘာတစ်လောကအာဏာရှင်ဆိုရတွေအသုံးပြုနေတဲ့စကားလုံးအသုံးနှုန်းတွေအတိုင်းပြောဆိုသွားတာကိုတွေ့ရတာအလို့စိတ်ပြက်ဖို့ကောင်းပါတယ်ကုလသမဂ္ဂကအထူးတာဝန်ပေးထားသူတွေကဗလိုက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်ကမှားပါတယ်ဒေါက်ဆာဆူကြည်လည်းသိပါတယ်သူအတိုက်ခံဘဝမှာတော့ကမြမပြည်သူတွေလွတ်မြောက်ရေးအတူရည်တည်ပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကိုတောင်းဆိုခဲ့တာပါအဲ့ဒီအချိန်ကကုလသမဂ္ဂကိုမျက်နှာလိုက်တယ်ဟိုတမျိုးဒီတမျိုးလုပ်တယ်ဆိုတာမျိုးဒေါက်ဆန်းစုကြည်မပြောခဲ့ပါဘူးဒါ့အပြင်ဘင်္ဂလားဒေ့ရှ်နဲ့ပတ်သက်လို့မြမအစိုးရရဲ့တုံ့ပြန်ချက်ဟာတာဝန်မဲ့ရာရောက်တယ်လို့သူကဆိုပါတယ်ကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့တဲ့ဝင်ကြီးဦးကျော်တင့်ဆွေရဲ့မိကွန်းမှာတော့ရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးစစ်မှန်သောဒီမိုကရေစီရေးနဲ့အားလုံးပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုရရှိရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဆက်လက်ထောက်ခံအားပေးဖို့တိုက်တွန်းသွားပါတယ်ရှင
်။ကိုဗစ်ကံရောဂါကြောင့်စီးပွားရေးတိုးတက်မှုကျဆင်းခဲ့တဲ့မြန်မာပြည်မှာပြည်ရင်းပြည်ပကအခြေအနေတွေကြောင့်ဆင်ခုံမှုတွေရှိနေစေဖြစ်ကြောင်းကမ္ဘာ့ဘဏ်ကသတိပေးလိုက်တဲ့အပေါ်မြမစီဝါရေးပညာရှင်တွေကဘလို့တုံ့ပြန်နေကြလဲဆိုတာပြောပြပါမယ်ကျွန်တော်ကတော့အစောထပ်ပါ ကိုဗစ်ကာယောဂါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးတွတ်တက်မှုဟာ2019-2020ဘဏ္ဍာနှစ်မှာ3.35%ရာခိုင်နှုန်းကျဆင်းခဲ့တဲ့အတွက်မကြသေးခင်ကရရှိထားတဲ့ဆင်းရဲနွမ်းပါမှုလျှော့ချရေးရလဒ်တွေကိုထိခိုက်နေရတဲ့အကြောင်းဒီနေ့ထုတ်ပြန်လိုက်တဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းစီးပွားရေးတွတ်တက်မှုနှုန်းဟာရှေ့လာမယ့်နှစ်မှာပြန်တွတ်တက်နိုင်ရည်ရှိရလို့ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစောဖေဝင်က VOA ကိုပြောပါတယ်။
အေးဝင်အေးပေါ်ရောက်သွားတယ်ကုန်ထုတ်လုပ်မှုကလည်းပဲအကြီးစားကုန်ထုတ်အုပ်ပါလုပ်ငန်းဖြစ်တဲ့ဖြေလုပ်လုပ်ငန်းတို့တိုရီဇင်လုပ်ငန်းတို့ပေါ့နော်အဲ့ဒါလေးမှလည်းပဲဝင်ငွေရော့သွားတယ်ဆိုတော့မိနစ်ကလည်းခလုံးရော့သွားနိုင်တယ်ပေါ့နော်ဆိုတော့ဗာပဲဖြစ်ဖြစ်600ကျိုင်းတော့ပတ်ဝန်းကျင်လောက်တော့လည်းပဲတိုးလာနိုင်စရာရှိသေးတယ်ပေါ့နော် SME လို့ MSME လို့စသည်ဖြင့်ပေါ့နော်စက်မှုလည်းမှုကဏ္ဍဆိုလို့ရှိဆိုတော့များများလေးကကုန်ထုတ်လုပ်မှုကျနေတော့တပြေလုံးအတန်းကျနေပြောလို့ရှိရင်တော့ကျလို့ကျမှာပဲဒါမဲ့လို့စုစုပေါင်းဒီ GDP အရေးလိုက်ကြည့်ရင်ပြီးခဲ့တဲ့နှစ်တည်တဲ့တိုးတက်မှုရော့မယ်တိုးတော်လည်းပဲတိုးတော်တိုးတက်နိုင်တယ်လို့ပဲသတ်မှတ်ရပါတယ
်ဒါပေမဲ့လည်းဒေသတွင်းယောဂကုသမှုလှိုင်းတဲ့ကမ္ဘာစည်းဝါးရေးထိခိုက်မှုကြာရှိလာတာနဲ့ပြည်တွင်းဗန္ဒာယီကန္တာမတိကြမှုလက်နက်ကန်ပြည်ပခါနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲရှိနေတဲ့မြန်မာနိုင်ငံမှာစည်းဝါးရေးအတွက်အနေရစင်ကုန်မှုတွေရှိနေစေဖြစ်တယ်လို့လည်းကမ္ဘာဗန်ကသတိပေးထားပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာပြပရင်းနှီးမြှုပ်နှံမှုစိတ်ဝင်စားသူတွေရှိရာကြောင့်စီးပွားရေးမှာအထောက်အကူဖြစ်နိုင်တယ်လို့လည်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းတွန်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
ဒီနေ့အချိန်ရကြောင်းကျွန်တော်တို့ဒီ MNC ကခုပြလိုက်တဲ့ပမာဏကသမ္မတအားတွေတက်တဲ့ပုံစံနာရတမရှိကြည့်ရအောင်ကဲ့ပေါ့နော်ဒီမန်ဒီယန်ကိုခုပြုလိုက်တဲ့အခြေအနေဟိုအခြေဒီကပဋိကတတိုင်းတော့လည်းဟိုခုပြုတဲ့ပမာဏကိုများတယ်ပေါ့နောက်ဒီကျွန်တော်တို့အမေရိကန်ပြည်ကြီးပြည်သေးကျွန်တော်တို့ဒီလိုလုပ်ငန်းတွေရရှိနေတယ်ပေါ့နော်ရှိတော့ဒီနေ့ပြန်လည်ပြောကောင်းတာပြည်ရင်တော့ကျွန်တော်တို့ဒီခုပြုနိုင်တဲ့အခြေအနေကတော့ဆက်ပြီးအားကောင်းနေတဲ့နေရာရှိတယ်ပေါ့
ဒီနေ့အထိမြန်မာနိုင်ငံမှာစင်ကာပူကအများဆုံးရင်းနှီးမြှုပ်နှံထားပြီးတရုတ်ထိုင်းဟောင်ကောင်အင်္ဂလန်ကအစဉ်တိုင်းရှိနေပါတယ်အဓိကရင်းနှီးထားတဲ့ကဏ္ဍတွေရဲ့မှာကလေးစရင်းနံတဲ့သဘာဝတုံးငွေကအများဆုံးဖြစ်ပြီးအဲ့ဒီနောက်မှာကုန်ထုတ်မှုပို့ဆောင်ဆက်သွယ်ရေးနဲ့အင်ချာမီလုပ်ငန်းတွေဖြစ်ပါတယ်။လက်တလုံးမှာတော့ကတ်ရောဂါကူးစက်မှုတကြောပြန်ကြီးထွားလာနေရာကြောင်းမြန်မာနိုင်ငံတွင်းကကုန်ထုတ်လုပ်ငန်းတွေအတော်များများရပ်ဆိုင်ထားရပါတယ်။ကတ်ရောဂါကြောင့်ကန့်သတ်ထိန်းချုပ်မှုကလည်းပြန်လည်ထူထောင်ရေးသို့လိုအမည်ပေးထားရဲကမ္ဘာ့ပိုင်ရဲ့အစိုးရခံစားမှာတော့အရှေ့အာရှနဲ့ပစိဖိတ်ဒေသမှာနှစ်ပေါင်း20အတွင်းပထမဆုံးဆင်းရဲနွမ်းပါမှုအမြင့်တက်လာနိုင်ပြီးလူဦးရေ38သန်းလောက်ဟာလည်းဆက်လက်ဆင်းရဲနေနိုင်တာဒါမှမဟုတ်ရင်ကာယောဂါကြောင့်ပြန်လည်ဆင်းရဲနိုင်တဲ့အခြေအနေနဲ့ကြုံရနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ကျွန်တော်ကတော့အစောထပ်ပါရန်ကုန်ကနေတင်ပြပို့တာဖြစ်ပါတယ
်။ဒီအမေရိကန်တန်ကဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအားပေါ်မှာပြည့်တင်ပြပေးပါမယ်။မြန်မာပေါ်ပြည် open borders and poor policing fuel drug abuses in Nagaland မြန်မာဘင်းပြင်အတားအဆီးမရှိတဲ့နေဆက်ဒေသနဲ့ထိရောက်မှုမရှိတဲ့ရဲတပ်ဖွဲ့ရဲ့လုံဆောင်ချက်တွေကြောင့် Nagaland ပြည်နယ်အတွင်းမွေးရေးစေဝါတုံးဆွဲမှုတွေတိုးများလာနေဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေစိုက် Deacon Harrell online သတင်းစာမှာစောင့်မရှင် Sumir Kamarka ရေးသားထားတဲ့စောင့်မကိုတင်ပြလိုပါတယ်နာဂလန်ပြည်နယ်ဟာအင်ဂျင်နီယာမနီပူရာနဲ့အရုဏာချပရဒေ့ရှ်ပြည်နယ်တွေနဲ့နှိုင်းယှဉ်လိုက်ရင်ဘိန်းဆိုင်ပြိုမှုနည်းပေမဲ့ပြည်နယ်အတွင်းမွေးရေးစေဝါတုံးဆွဲမှုရော့ကျသွားအောင်မလုပ်နိုင်သေးဘူးလို့စောင်းမကိုအစချီရေးသားထားပါတယ်။လက်နက်ကင်ဒေါ်လာနဲ့ပြဿနာနဲ့ရင်ဆိုင်နေရပြီးဖြစ်တဲ့နာဂလန်ပြည်နယ်အတွင်းမွေးရေးစေဝါတုံးဆွဲမှုဟာအထူးစိုးရိမ်စရာကိစ္စရဖြစ်လာနေတယ်လို့စောင်းမရှင်ကဆိုပါတယ်။အင်ဂျင်နီယာမြန်မာနိုင်ငံဘက်အချမ်းစကိုင်းတိုင်းဒေသကြီးအတွင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစိုက်ပျိုးထုတ်လုပ်တဲ့မွေးရေးဆေးတွေဟာအတားအဆီးမရှိတဲ့နိုင်ငံနယ်စပ်ကိုဖျက်ချော်ပြီးနာဂါလန်ပြည်နယ်အတွင်းကအ ਨੇ စုံခရိုင်၅ခုကိုရောက်လာနေကြောင်းအိန္ဒိယဗဟိုထောက်လှမ်းရေးသတင်းအချက်အလက်ကိုကိုးကားပြီးစောင့်မမှဖော်ပြထားပါတယ်။အဲ့လိုမြန်မာနိုင်ငံဘက်အချမ်းကမွေးရေးဆေးဝါးတွေဝင်ရောက်လာနေတာကြောင်းအိန္ဒိယဘက်ချမ်းကနာဂါလန်ပြည်နယ်တစ်ခုလုံးမှာမွေးဆေးဝါးတုံးဆွဲမှုတွေတိုးများလာနေတာကြောင့်ကျန်းမာရေးနဲ့လူမှုရေးကဏ္ဍတွေအပေါ်ဖိစီးမှုတွေဖြစ်ပေါ်လာနေတယ်လို့စောင့်မရှင်ကဆိုပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထိန်းချုပ်တဲ့နေမြေတွေမှာဘိန်းဆိုင်ပြိုးမှုကြေကြေပြန့်ပြန့်ဖြစ်ပေါ်နေကြောင်းဘိန်းစီကိုပိတ်ဆတဲ့နဲ့စိန်အချောက်ခံပြီးတဲ့နောက်အလွယ်တကူတည်လို့ရအောင်အပိုင်းပိုင်းလေးတွေပြန်ဖြတ်ပြီးမှနေဆက်ကိုဖြတ်တည်လာကြကြောင်းအဲ့ဒီအပိုင်းအစတွေကိုမွေးရေးဆေးဆွဲနေသူတွေကဝယ်ပြီးရှူကြခြင်းဖြစ်ကြောင်းအမည်မဖော်လိုတဲ့ထောင်လိုင်းရေးအရာရှိကိုကိုးကားပြီးစောင့်မမှဖော်ပြထားပါတယ်ဒေသခံတွေကကာနီကာပူးလို့ခေါ်တဲ့အဲ့ဒီဘိန်းစီစိန်ထားတဲ့ပိတ်ဆနှစ်ပေကို India Rubingwe laid down Nayagan in Narang T. Biyar Lusuvane, Nananga Nezadita Machida Yeta Pue, Sansan Nai, Anne Mujang, a chini had the Pibi Pusula Nerelusuvane, India Beka Nezalo Yugo, Atana Feta Yinga Tango Utajang, Tabine, Nepen Nezadita Machini Jare, Ditagani in Ine, the Pen at the Peko, Piwango Visa Malue, such a kilometer at T. Went 12 dollars went to Tajang, Tabine, Mako the Mariha, Lunyo Yeta Pue Machida Nezadita Rigani. သူတို့ပစ္စည်းတွေကိုတည်ယူနေကြခြင်းဖြစ်ကြောင်းဆောင်းပါးရှင်ကရေးသားထားပါတယ်ခင်ဗျာအပြည့်အစုံကိုတော့ VOA Radio နဲ့ ရုပ်သံ အစီအစဉ်တွေကို ယာယီ ပုံစံ ပြောင်း ထုတ်လွှင့် ပေးနေ ပါတယ် Radio အစီအစဉ်တွေကို မနက် 6:00 နာရီ ကနေ 9:00 နာရီ အထိ နဲ့ ည 9:00 နာရီ ကနေ 10:00 နာရီ အထိ အချိန်တွေ မှာ ပဲ ထုတ်လွှင့် ပေးနေ ပါတယ် ရုပ်မြင့်သားညာ အစီအစဉ်တွေကို တော့ နေ့စဉ် ည 9:00 နာရီ ကနေ 9:00 နာရီ ခွဲ အထိ ပုံမှန် ဆက်ပြီး ထုတ်လွှင့် ပေးနေ ပါတယ် VOA ရဲ့ ထုတ်လွှင့်ချက် တွေကို Radio နဲ့ ဂျိုရု ဆလောင်း တို့ အပြင် VOA Facebook စာမျက်နှာ မှာ လည်း နားဆင် ကြည့်ရှု နိုင် ကြပါတယ် ခင်ဗျာ
ဆက်ပြီးအင်္ဂါညဆွေးနွေးကြံကိုနားဆင်ရပါမယ်ဒီကနေ့စီစဉ်မှာတော့မြန်မာနိုင်ငံတွင်လက်ရှိကိုဗစ် 19ရောဂါပြန့်နှံ့ကူးစက်မှုနဲ့ဆက်လင်းတဲ့အခြေအနေရရက်ကိုပြီးကြားဆက်သွယ်မေးမြန်းထားတာထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံတွင်မှာကိုဗစ် 19 ရောဂါအဆုတ်ထဲမှာအဆုတ်ရောင်လက္ခဏာစနေတာမျိုးတွေကိုစစ်ဆေးဓာတ်မှတ်ရကြီးမှတာသိနိုင်မှာဖြစ်တာကြောင့်ဆေးရုံကိုစောစောရောက်တယ်ဆိုရင်အသက်ကယ်ဖို့အချိန်မီနိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်ကိုဗစ်ရောဂါရှိမရှိအလင်းအမြန်စစ်ဆေးနိုင်မယ်ပစ္စည်းအန်တီဂျင်တက်စ်ကစ်တွေကိုခရိုင်ဆေးရုံယူတွေကိုဖြတ်ဝေပေးပြီးကိုဗစ်ရောဂါနဲ့ထိတ်တဲ့ရင်ဆိုင်နေရတဲ့ဂျမ်းမာရေး ယ်ဆိုတာပြောပါတယ်။များများနဲ့မြန်မြန်ဆင့်နိုင်မယ်ဆိုရင်ကိုဗစ်ရောဂါပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးမှာအများကြီးအထောက်အကူဖြစ်လာလိမ့်မယ်လို့လည်းဒေါက်တာတန်းနိုင်ဆိုကဆိုပါတယ်။ဆက်သွယ်နည်းလမ်းချက်အပြည့်အစုံကိုဆက်လက်နားဆင်ပါ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။ဟုတ်ကဲ့တော်တော်တိုင်းဆူ view ဆက်တဲ့ဒီမြန်ကန်မှာပြဆိုပြရတဲ့အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
အားမင်္ဂလာပါခင်ဗျာ
ဆိုတော့ကျွန်တော်ပထမဦးဆုံးသိချင်တဲ့မေးခွန်းကလက်ရှိမှာကျွန်တော်တို့နေ့စဉ်လို့ပေါ့လေဒီ COVID-19 နဲ့တေဆုံးတဲ့နှုန်းကနေ့စဉ်လို့ပဲတိုးနေသေးတယ်လို့ကျွန်တော်တို့ပြောရပါမယ်အခုကျွန်တော်တို့အခုတနင်္လာည8နာရီထုတ်ပြန်ချက်မှာဆိုရင်တေဆုံးတဲ့လူအယောက်30ရှိပါတယ်ဆိုတော့ဆရာတို့အနေနဲ့ဒီတေဆုံးနှုန်းကျဆင်းရဲမှာဒါဆင်းရဲတေဆုံးနှုန်းကျသွားဖို့အတွက်လုပ်တဲ့နေရာမှာအဓိကရင်ဆိုင်နေရတဲ့အခြေအနေကဘာများပါလဲဆရာ
အဓိကတော့ဆရာရဲ့ကျွန်တော်စောစောပေါ့နော်စောစောလေးကျွန်တော်တို့ဒီရောက်ရှိနေတာပေါ့စောစောရောက်လိုက်မယ်ဆိုရင်ဒီခါကြီးကတော့ဒီအိမ်မာနေပြီးတဲ့ခါကျရင်ဒီဆေးမီးတွေနဲ့ကုရတယ်လည်းရှိရလို့ဆရာအဲ့ခါကျတော့ဆေးမီးတွေနဲ့ကုတဲ့ခါကျတော့ဒီမောမှာကြက်မှာဆေးဝင်လာတဲ့အခါကျတော့ဒီနောက်ကြရတဲ့ဟာတွေလည်းရှိရပါဆရာ။တခါလေကျတော့ကျွန်တော်တို့ဒါတွေးရမှာပေါ့နော်ဒီအောက်ဆီဂျင်လေဗယ်ကျနေရတယ်ပုံမှန်နေထားနေဆိုတော့မသိနိုင်ဘူးပေါ့ကိုယ်ကိုကောင်းနေတယ်ထင်တာပေါ့နော်။တခါလေကျရင်ဒီအဆုတ်ထဲမှာခုနပြောတဲ့ဒီအဆုတ်ရောင်တဲ့လက္ခဏာလေးတွေစနေပြီမဲ့သူတက်မှန်ရဲ့ကြည့်တော့မှပေါ်လာမျိုးပေါ့ဆရာ။ပုံမှန်အတိုင်းဆိုရင်ကောင်းနေလို့ပဲထင်မှာပေါ့နော်။အဲအဲ့လိုအနေထားမျိုးတွေကဒါအဆုတ်မှာစပြီးတော့ဒီထိခိုက်နေတဲ့အနေအထားလေးအောက်ဆီဂျင်လေးကျနေတဲ့အနေအထားလေးပေါ့နော်နောက်တစ်ခုကတွေးထဲမှာရှိတဲ့ဒီ black parameter လေးပေါ့ဆရာအထူးချင်းဂင်ကိုဆိုက်ကောင်ပေါ့နော်ဂင်ကိုဆိုက်ကောင်လေးစပြီးကျလာတဲ့အနေအထားမျိုးပေါ့ဒါဆိုရင်ကျွန်တော်တို့ကဒါ risk ကတော်လေးရှိသေးပေါ့နော်ဒါမကြခင် site တွေကိုင်းရှောင်းလို့ရဲ့ဒီခန္ဓာကိုယ်ရဲ့တုံ့ပြန်မှုပြင်းပြင်းထန်ထန်ပေါ်လာပြီးတော့ယောဂရဲ့လက္ခဏာတွေစိုးဝါးခံစားနိုင်တဲ့အခြေအနေပေါ့နော်ဒါကြတော့အိမ်မှာနေတဲ့အခါကျတော့မသိနိုင်ဘူးပေါ့ဆရာဒါရီဆေးရုံဆေးခန်းရောက်တော့မှခုနအောက်ဆီဂျင်လေဗယ်ကလည်းတိုင်းပြီးမှတည်မယ်ခုနအဆုတ်ထဲမှာစပြီးပြောင်းလဲမှုတွေရှိနေတာလည်းခုနဆိုရယ်အိဆွေးရိုက်ကြည့်မှတည်မယ်ပေါ့နော်ဒီ black မှာရှိတဲ့ parameter တွေပြောင်းလဲတာလည်း let test ဆိုမှတည်မယ်ပေါ့ဆရာ တော့စောစောစီးစီးတည်ရင်ကျွန်တော်က supportive treatment တွေစောစီးပေးမယ်နောက်ပြီးတော့ကျွန်တော်ပြောရတဲ့ဒီသွေးထဲမှာပေါ့နော်ရောင်ရမ်းမှုတွေတက်နေတဲ့အနေအထားဆိုတော့ဒါကျွန်တော် steroid လိုဟာမျိုးစောစီးပေးတာလို့သွေးထဲတဲ့အနေအထားမျိုးရှိရင်လည်း anti-coagulant ကူးလန့်ပေးတာပေါ့အဓိကတော့ဆရာကြီးစောစော treatment ရပြီစောစော monitor လုပ်ခံမှုလိုတာပေါ့ဒါဆိုရင်နောက်ပိုင်းမှာဒီ expire ဖြစ်တဲ့နှောင်းတိကြပါမှာပါဆရာ
ဟုတ်ကဲ့ဆရာဆိုနောက်တစ်ခုကကျွန်တော်တို့ဒီလက်ရှိဒီ covid-19 ကူးတနေတဲ့ဌာနတွေပေါ့လေပြည်သူဆောင်ရှောင်နေတဲ့ဌာနတွေဆေးရုံတွေဒီအသွားလာကန့်သက်ထားရှိထားတဲ့နေရာလေကျွန်တော်နားလည်သလားဆိုရင်အခုဆိုရင်တန်းဆိုင်ရမြို့နယ်မြို့နယ်ဒီမှာပဲဟိုအနမ်းတောက်တဲ့လူတွေညားရတယ်ဆိုရင်အဲ့ဒီနေရာတွေမှာပဲထားထားရလို့ကျွန်တော်နားလည်ပါတယ်ဆိုတော့အဲ့ဒီကုသရေးဌာနတွေဆေးရုံတွေအသွားလာကန့်သက်ထားရှိတဲ့နေရာတွေအဲ့ဒီနေရာတွေမှာရောဘာတွေလိုအပ်ချက်တွေဆရာတို့တွေ့ထားပါသလဲ
အဲဆရာကြီးလိုအပ်ချက်ကတော့အရင်ကတော့တော်တော်လေးများပါတယ်ဆရာလိုအပ်ချက်ကလေကျွန်တော်ကစင်တာတစ်ခုတိုးပြီးထူထောင်နေဆိုရင်လည်းဒါတိုင်းရင်းသားကြီးအစိုးရဘက်ကဆပ်ပอร์ตလုပ်တာတွေလည်းအများကြီးပါပဲဆရာတူတယောက်ချင်းနေနိုင်အောင်စီစဉ်ပေးတာတို့ဂျုံဂျုံရေးပေးတာတို့အစားတောက်ပေးတာပေါ့နောက်ဆုံးအိပ်ရာပေါ့ကျွန်တော်ကအစားပေါ့ဆရာအဲဒါတိုင်းဆိုင်အစိုးရဘက်ကထောက်ပံ့ပေးတဲ့အတိုင်းကြီးရှိတယ်လို့ကျွန်တော်တို့အပိုင်းကလည်းအိပ်ရာပေါ့ဆရာဒီမှာချမ်းမကြီးနဲ့ပတ်သက်ပြီးဘယ်လိုဆောင်ချိနိုင်မလဲချမ်းမကြီးနဲ့ပတ်သက်တဲ့ချမ်းကျင်တဲ့ဆရာဝန်တွေလုပ်သားတွေစေနာဝန်ထမ်းတွေပေါ့နော်ပြည့်တဲ့ခါကျရင်တနေရာကနေပြီးတော့အချိန်ကြီးဆိုးရတဲ့လူများပေါ့ပေါ်လာခဲ့ရင်ခုနကရောဂါလက္ခဏာအရာပေါ့နော်အောက်ဆီဂျင်လေဗယ်ကျတာမျိုးပေါ့ကံပြုဖြစ်လာခင်တကယ်ဒီဇိုင်းနေတဲ့ hospital ပေါ့နော်ကျွန်တော် HDU လို့ခေါ်ရကြ high dependency unit ဒီရပေါ်ပြီးပြင်သွားရတော့ intensive care unit ပေါ့ ICU ပေါ့အဲဒီ transport ပေါ့အချိန်နဲ့တကြိမ်ညီ transport လုပ်ပေးရတဲ့ကိစ္စတွေဒီဟာတွေကကြာ HR တွေမကောက်ပေါ့နော် logistic ပစ္စည်းထောက်ပံ့မှုဘိုင်းလည်းပါတယ် VG ဘိုင်းလည်းပါတယ်ကြာအဲ့ဒီမှာအချိန်ရှိအချိန်တန်ဖိုးရှိဆုံးကတော့ဒါကျွန်တော်တို့ကတော့ဒါပေါ့နော်အချိန်လို့ပဲပြောအောင်ပါပေါ့ဗျာဒီဟာတွေအကုန်လုံးကတော့ဒါကျွန်တော်တို့ resource တွေလိုက်ရတာပေါ့ဆရာရေဒီဟာတွေကတော့ကျွန်တော်တို့အခုလိုမျိုးတိုးတက်များပြားပြီးတော့ demand များလာတဲ့အချိန်မှာတစ်ခါကဒီ supply ကတော့ကျွန်တော်တို့ကဒါမှီအောင်လိုက်နေရတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်သိထားသလောက်ခုနောက်ပိုင်းမှာဒီအလန်းပြောက်တဲ့လူကြီးတွေပုံများလာတယ်အဲ့လူတွေကတရင်ပို့တဲ့အခါမှာတက်ဆိုင်ရာမြို့နယ်တွေမှာသူတို့ဟိုတီချာခွဲထားတဲ့နေရာတွေမှာအိမ်ကနေထုတ်ပြီးတော့ပေါ့နော်အိမ်မှာခွဲနေလို့မရတဲ့အနေထားတွေဆိုအိမ်ကနေထုတ်ပြီးတော့တီချာခွဲထားတဲ့နေရာတွေမှာထားလိုက်ဒါပေမဲ့အဲ့ဒီလူတွေကိုချက်ချင်းမစစ်သေးပဲနဲ့နှစ်ပတ်လောက်ကြာမှစစ်တာမျိုးတွေကျွန်တော်တို့မျိုးတွေကြားရသိရပါတယ်ဒီသက်ဆိုင်ရာကာယကံရှင်တွေဆီကနေအဲ့ဒါကဘယ်လိုများပြောင်းလဲထားတာလဲဆရာ
အဓိကတော့ပြောင်းတာတဲ့ဆိုင်ဆရာရဲ့ဒီ anosmia လို့ခေါ်တာပေါ့ကျွန်တော်ရုတ်တရက်အနံ့ရတာပျောက်တာပေါ့ဒါ acute anosmia လို့လည်းခေါ်တာပေါ့နော်ယောဂတစ်ခုကြောင့်ရေရှည်အနှံ့ပြောက်တာမဟုတ်ဘဲနဲ့ရုပ်တရည်တိကျောက်သွားတဲ့ဟာမျိုးပေါ့အဲ့လိုမျိုးကိုကျွန်တော်တို့ကဒီစစ်လိုက်တဲ့အခါမှာ more than 95% ပေါ့ကြာရင်အာလုံးနီးပါးလို့တော့ပြောလို့ရအောင်ပေါ့အဲ့လိုလူတွေမှာပိုးရှိနေတာအောင်ကြရဲကြာပိုးရှိနေတဲ့အခါကျတော့သူတို့ဒီခုနပြောတဲ့ဒါ period of infectivity ပေါ့နော်သူတို့ဆီကနေပြောပိုးဆက်လက်ကူးစက်နိုင်တဲ့အနေအထားမှာရှိရင်ဒီလူရအိမ်မှာနေအိမ်မှာရှိတဲ့မိသားစုကိုကူးရောပေါ့ဆရာရင်သူတို့ရဲ့ဒီလူနေမှုစနစ်ကလည်းကြလေတီးရဲ့အတိုင်းပဲကျွန်တော်တို့ဒါလူလက်တန်းစားပေါ့နော်အများစုတော့မှလူချမ်းသာတွေဆိုရင်လူလက်တန်းစားသူပြောလို့ရတဲ့အတိုင်းဝိုင်းတော့မှအိမ်မှာအမိဖအဖေမိပိုးဖပေါ့နော်ဒီလိုပဲစုနေကြတာဆရာစုနေကြတယ်ဆိုတော့ခုနပြောတဲ့ဒီ infectivity ရှိနေတယ်ဒီအနှံ့ပြောက်လူသားတယောက်ကအိမ်မှာနေရင်အိမ်မှာရှိတဲ့ခုနမကူးဆက်တဲ့ယောဂဝေဒနာရှင်ကိုဦးလေးတော်ကြီးပေါ့နော်နောက်အသက်ရွယ်ကြီးရင်းတဲ့အဖေမိပိုးဖကြီးဒါကျွန်တော်တို့ရဲ့လူနေမှုစနစ်အရပေါ့နော်နောက်ပြီးတော့ကျွန်တော်တီးတန်လေတယောက်တစ်ခန်းနေနိုင်လို့ ਆ လေမလွယ်ဘူးလေဆရာကျွန်တော်နိုင်ငံနေပြန်ချမ်းသာတာမဟုတ်တော့အဲ့လိုနေထိုင်မှုမှာကျွန်တော်တို့ကဆက်တိုက်ကူးဆက်နိုင်ကြီးရှိတာပေါ့နော်အဲ့တော့ဒီလိုလူတွေကိုကျွန်တော်တို့ကတီးကြပြီးခွဲထားလိုက်မယ်နော်အနော့စမီယာဆိုတယ်ကျွန်တော်က symptom တစ်ခုပေါ့ဆရာရင်အဲ့တော့ symptom တစ်ခုဖြစ်လာရင်ကျွန်တော်တို့ကဒီ symptom onset အရာဒီစပြီးတော့ခံစားရတဲ့အချိန်ရင်နောက်ထပ်10ရက်ပေါ့နော်17ရက်အတွင်းမှာဒါသူ့ရဲ့ infectivity ကတော်တော်ကြီးကြာသွားတယ်ပေါ့ဗောဆရာရင်ဒါပေမဲ့ quarantine center အရာဆိုရင်တော့ခုနကျွန်တော်ကကိုယ်စိတ်ချအောင်3ရက်ပေါ့နော် quarantine မှာထည့်လိုက်ရင်ကျွန်တော်ကဒီ4ရက်ဆိုတဲ့အချိန်ကာလအတွင်းမှာသူရဲ့ infectivity ကနေရာလေး0ပေါ့အဲ့လိုဖြစ်သွားမဲ့အချိန်ကြရင်ဒါခုနအိမ်ကိုပြန်ပြီးတော့လေ home quarantine ပေးရတဲ့အနေအထားဖြစ်သွားတာပေါ့ဆရာအဲ့တော့ဒီလိုလူတွေကတော့ကျွန်တော်ကဒါတေချာတော့ဖြစ်နေတဲ့အကြောင်းလို့အရင်ကစစ်နိုင်တဲ့ capacity ကလည်းlimited ဖြစ်တယ်ပေါ့ဆရာအဲ့တခါက PUI နဲ့ contact ကိုဦးစားပေးရတယ်ပေါ့နော်အဲ့လိုနေသားမျိုးမှာသူတို့ဒီလိုမျိုးစင်တာတွေထည့်လိုက်မယ်သူတို့ရဲ့ onset ကနေပြန်ရေလို့10ရက်17ရက်ဆိုတာတော်တော်ကြီးဟိုဒါ infectivity ကျသွားပြီဆရာအဲ့လိုနေရာမျိုးမှာဒါကျွန်တော်တို့ကတော့ပြန်တွတ်ပေးတဲ့နေသားပေါ့နော်ဆရာ home quarantine နေပြန်ပေးတဲ့နေသားဒါမျိုးလေးနဲ့လုံလိုက်ရင်ခုနဒီ infectivity ရှိနေလူတွေက isolation ရပြီးတော့ကျန်တဲ့လူတွေကူးစက်ဖို့ပေါ့နော်ဆရာခုနပြောတဲ့ mortality ပေါ့တိုက်ဆုံးမှုနှုန်းက
จ้าสิเด้ดาตะเฉ็ดตะคู่แล้วเนี่ยนะคู่ย่าတော့ဗောဆရာဟုတ်ကဲ့ဆိုတော့တချို့လူတွေရဲ့ဈာထဲမှာပြောနေကြတာပါလဲဆိုတော့အနံ့ကြောက်တာပဲရှိတယ်သွားတော့ပိုးမတွေ့ဘူးဟိုရောက်တဲ့အခါကျတော့ရောနေရတယ်တခြားလူတွေနဲ့ရောနေရတဲ့အခါကျတော့အဲ့ဒီကျတော့မှကို့မှာပိုးတွေ့တယ်ဆိုတော့ပြောမျိုးတွေကျွန်တော်ကြားရတာရှိပါတယ်ဆိုတော့အဲ့ဒါကအဲ့လိုဖြစ်နေတဲ့အလားလားမျိုးအလားလားဖြစ်နေတာမျိုးတ
ကျုပ်တည့်ရတာအနှံ့ပြောက်ယူမှန်ပေါ့နော်ခုနလိုရေချေဖို့နှာခေါင်းယောဂါကြောင့်အနှံ့ပြောက်တာမျိုးမျိုးပဲနဲ့ကျုပ်တည့်ရဒီလူကောင်းဘဝနေပြောနော်ချက်ချင်းကြောက်သွားတဲ့လူဆိုရင်တော့ခုနကျွန်တော်အားလုံးဒီမှာမှာပူးချီးပြီးသားပါဗျာအဲဒီခါကျတော့ဒီပိုးရဲ့သဘောကလည်း limitation ရှိရပါဘောနော်အန်တီဂျင်ဆိုတာတစ်ခါနိုင်တိုင်းနဲ့ရကြမှာရအောင်အဲတော့နှစ်ခါပြန်နိုင်မှလည်းထွက်တာမျိုးတွေရှိရအောင်ဗျာ
ဒီစစ်တက်စီးတဲ့အမြန်စစ်နိုင်စေးနိုင်တဲ့စံတက်ပစ္စည်းတွေရောက်ဖို့ရောက်နေတာတွေလည်းရှိပြီးနောက်ထပ်လည်းရောက်ပြီးဆိုတော့ကျွန်တော်သိထားသလောက်ကတော့လက်ရှိအချက်လက်ကဟလာရေအတွက်နှစ်သိန်းမှာ၆တောင်းရောက်ပြီးနောက်ထပ်တစ်သိန်း၄တောင်းလည်းရောက်မယ်ဆိုတော့ဒီရပိုင်းအတွင်းမှာပဲဒါတွေသုံးပြီးတော့ဆက်ဆက်တော့မယ်လို့ကျွန်တော်သိထားပါတယ်အဲ့ဒါဟုတ်ပါလားဆရာပထမတကူကအမှန်ပါတယ်ခင်ဗျ တီးပြီးပို့မလဲဆရာအ
ဲအဓိကတော့ဆရာကျွန်တော်တို့ကပထမအဆင့်တွေနေရတော့ဒီရန်ကုန်တိုင်းဒေတာကြီးအတွင်းပေါ့နော်ရန်ကုန်တိုင်းဒေတာကြီးအတွင်းမှာပထမဆုံးအဆင့်တွေကတော့ခရိုင်စည်းဝင်ကြီးပေါ့ဆရာခရိုင်စည်းဝင်ကြီးမှာကျွန်တော်တို့အရင်ဆုံးစပြီးတော့ကျွန်တော်တို့စစ်ဆေးမယ်စစ်ဆေးရဲ့ကောင်မှာလည်းကျွန်တော်က target group ပေါ့နော်၃ခုရှိရဲ့ပေါ့တိကတော့ခုနကျမ်းမာရေးဝန်ထမ်းတွေကိုယ်တိုင်ပေါ့နော်သူတို့ကိုယ်တိုင်ကမစ်အရန်များတယ်နံပါတ်2ကတော့ကျွန်တော်တို့က PUI လို့ခေါ်တယ်ပေါ့နော်ခုနပြောတဲ့လက္ခဏာတွေရှိတယ်အဲဒီလိုလက္ခဏာတွေနဲ့ရောက်လာတဲ့လူတွေပေါ့နော်ချို့ဆိုတဲ့ PUI နဲ့ကြာကြီးဖြေအောင်စောင့်နေရရှိတယ်ဒါမျိုးတွေမျိုးမျိုးဆန်းဆန်းဆက်တိုင်ရင် PUI တွေကရှင်းရှင်းလင်းလင်းပေါ့နော်အများဆုံးတည်သွားတယ်သူကနိုင်ဘောတော့ဆိုသိပြီကြာပြီးတဲ့အခါကျတော့ဒီကျွန်တော်က primary contact ပေါ့ primary contact တွေဆိုတဲ့ကျွန်တော်ကစောစောစစ်နိုင်ရင်စောစောတည်မယ်ဆိုတော့တင်းတို့ကနေထပ်ပြီးတော့ကျွန်တော် positive မှာဆက်ပြီး contact လိုက်လို့ contact ဆွေးနွေးနေနေလိုက်လို့ရတော့ဘောเนาะအဲ့လိုဆိုတော့ကျွန်တော်တို့တက်ကခုန diagnosis ပိုင်းမှာရော contact tracing ပိုင်းမှာရောဒါကျွန်တော်တို့တက်တာဘာလဲဆိုတော့တော်တော်အင်အားရှိရေဘောเนาะဒါ test rapid test အခုဖြစ်လာပါလိမ့်မယ်ဆရာ
ဟုတ်ကဲ့ဆိုတော့ဒီဥစ္စာကအခု2သိန်းဆိုတော့နောက်ထပ်ကိုလိုနိုင်သေးသလားဆရာနောက်ထပ်လိုလာရင်ရောရဖို့လာလာရောရှိပါလား
အာကျွန်တော်တို့ကတော့ဆရာဟိုကျွန်တော်တို့တမိုင်နဲ့အားသာဝင်ရတာပြောင်းပြီးဝင်ကြီးလမ်းညွှန်မှုအရာပေါ့နော်ကျွန်တော်က commitment ရှိပါတယ်ဆရာဒါဒီကျွန်တော်တို့ကဒီ2သိန်းမှာဆရာတို့6,000ပေါ့နော်ဒါကိုကျွန်တော်တို့စရလာတဲ့အချိန်မှာစတက်မယ်စတက်ပြီးတော့ reserve ဆရာကျွန်တော်တို့မှလည်းပေါ့နော်ပြန်တွေ့ရတဲ့အခါကြီးတယ်ဒီလိုမျိုးစမ်းပြီးတဲ့အခါကျတော့မှသူ့ရဲ့ဒီ antigen machine ရပေါ့နော်ကျွန်တော်တို့ဒီကျွန်တော်ရဲ့ဒီ containment လုပ်ငန်းတွေခုနပြောတဲ့ testing လုပ်ငန်းတွေမှာသူ့ရဲ့ဒီ test kit အနေထားဘယ်လိုရှိလဲပေါ့နော်ဘယ်လောက်ထိကျွန်တော်တို့ support လုပ်နိုင်လဲ PCR နဲ့ block ကွာချာလဲဒီအခါကျရင် sit test result တွေပုံမူတည်ပြီးကျွန်တော်က positive prevented delivery လို့ negative prevented delivery လို့ရှိပါတယ်ဆရာက test kit ပါမယ်ဒါအဲ့ဒီအမျိုးတွေဆိုကျွန်တော်ကပြန်လည်းတုံးတက်ဖို့လိုပါတယ်ဒါမျိုးတွေတုံးတက်ကြည့်လို့ကျွန်တော်တို့ကဒါဟိုကျွန်တော်တို့မှအရင်အတုံးတက်ရယ်ဆိုရင်ပေါ့နော်ဒါဆက်လက်ပြီးတော့ဒါအများကြီးထပ်ပြီးတော့ဝယ်ယူမယ်ဆိုတဲ့ commitment မျိုးလေးရထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတို့ဒီရန်ပုံငွေလည်းအလုံးလောက်ရှိတယ်ပေါ့နော်
ဟုတ်ကဲ့ရှိပါရယ်ခင်ဗျာ
ဟုတ်ကဲ့
ရှူရှင်နေလည်းအများကြီးရှိပါရယ်ခင်ဗျာ
ဟုတ်ကဲ့ဝမ်းသာစရာပါခင်ဗျာဒီကျမ်းမာရေးဝန်ထမ်းအနေနဲ့အရင်တုန်းကကျွန်တော်တို့တောက်လျှောက်လုပ်ခဲ့တဲ့ချခဲ့တဲ့ဒီမူဝါဒပိုင်းဗျူဟာပိုင်းလှုပ်ဆောင်မှုပိုင်းပေါ့နော်ဆရာဆိုတော့လက်ရှိဒီနေ့အချိန်ဒီမှာကဒီတိုးလာတာကိုထိန်းချုပ်ဖို့ခုနပြောသလိုပူထားတဲ့လူတွေကို live ဖို့ထိစက်တဲ့လူတွေ live ဖို့အဲ့ဒါတွေစသည်အဖြစ်ပေါ့ဒီမူဝါဒပိုင်းလှုပ်ဆောင်မှုပိုင်းအနေမှာအဓိကအဖြစ်ဆရာတို့ဘာတွေကိုရောအပြောင်းလဲလုပ်ဖို့အခုပြင်ဆင်နေတာရှိပါပြီလဲဆရာ
ကြောင်လဲရတော့ဆရာကျွန်တော်တို့ကတစ်ချိန်လုံးပေါ့နော်တစ်ခါကဒီ changing epidemiological situation ပေါ့ဆရာဒီ epidemiological situation ပေါ်မှာမူတည်ပြီးတော့ကျွန်တော်က resource အရာကျွန်တော်လိုက်နိုင်တာရရှိတယ်မလိုက်နိုင်တာရရှိတယ်တစ်ခါမှာလည်းဒီပေါ့နော် short ပေးလိုက်တဲ့ချိန်မှာလည်းတော့ဘောင်းပေါ့ပြန်ကန်လာပြီးတော့ပေါ့နော်ဒီကူးစက်မှုတွေတအားမြင့်တက်ပြီးတော့ထိဆုံးမှုလုံးတွေတက်သွားနိုင်တာလည်းရှိတယ်ပေါ့ဒီအားရကျွန်တော်တို့ကချိန်ရတာပေါ့ဆရာချိန်ပြီးတဲ့အခါကျတော့ဒီchanging epidemiological situation နဲ့ကိုယ်မှရှိတဲ့ resource နဲ့ကျွန်တော်တို့အဲ့လိုတကယ်လုပ်နိုင်မဲ့ policy ပေါ့။ကြောင့်လို့ကျွန်တော်တို့ဒီ hospital ရက်တွေကို quarantine ရက်တွေကိုကျွန်တော်တို့ရှင်းထားလိုက်တယ်။ဒီ symptom နဲ့ရင်ဝါဆို2 negative ပေါ့နော်။ဒီအချိန်မှာကျွန်တော်တို့ DC ပေးတဲ့ဟာတွေက symptom နဲ့ DC ပေးတာတွေဖြစ်သွားတယ်ပေါ့နော်။အဲ့တော့ဒါတွေကကျွန်တော်တို့ကဒီဟာကိုပေါ့ဒီဒီယောဂါကတော့အမြဲတမ်းမှ ဟိုကြောက်စရာလဲကောင်းတယ်ပေါ့နော်အင်အားလဲကြီးရတော့ကုသမှုလုံးအရာရောသူရဲ့ဒုက္ခပြီးနိုင်တဲ့အင်အားရောအဲ့တော့ကျွန်တော်တို့ကလည်းဒါကိုတကယ်လို့ဖို့အတွက်ကလည်းဆက်ရကြည့်ဆိုတော့အများတန်းဒီပေါ်မှာမူတည်ပြီးတော့တုံ့ပြန်ရအောင်ဆရာရယ်โอเค
evolution တော့ဆိုတဲ့ကြီးတို့ပြောရင်တော့ပြောရမှာမသိဘူးเนาะဒီအခြေအနေချိန်ခါနဲ့ကိုင်းနေတဲ့အခါမျိုးအချိန်လုံးကျွန်တော်ကအီဗော့လုပ်နေတာဟုတ်ကဲ့ခင်ဗျအဲ့ဒီခုနပြောမူဝါဒပိုင်းဆက်ပြောသလိုပေါ့မူဝါဒပိုင်းကျွန်တော်တို့ဥစားဗျူဟာပိုင်းအကြောင်းလေးလုပ်နေတာတဲ့အခြေအနေမှာပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းတွေကပြောဆိုဆွေးနွေးခဲ့ကြတယ်ဒီပုဂ္ဂလိကကဏ္ဍနဲ့ဟလာပ ရောဘယ်လိုရှိနေပါလဲဆရာ
။ဟုတ်မယ်ဆရာ။ပုဂ္ဂလိကကဏ္ဍဆိုရင်လည်းဒါကျွန်တော်တို့ကပုဂ္ဂလိကကဏ္ဍနဲ့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်လဲပေါ့နော်။အခုဆိုပုဂ္ဂလိကကဏ္ဍကနေဆိုတော့ဒီ volunteer တွေပေါ့။ဒါတွေကျွန်တော်တို့ဟိုကူညီတာတွေလည်းအများကြီးရှိတယ်။ဒါမြန်မာနိုင်ငံဟိုပေါ့နော်။ဆရာဝန်အတင်းလို့မြန်မာနိုင်ငံပုဂ္ဂလိကအစည်းအဝေးများအတင်းပေါ့နော် FPA ရှိပေါ့ဒီအတင်းနေနဲ့လည်းပူပေါင်းဆောင်ရွက်တာလည်းရှိတယ်ဒါမကြခင်ပေါ့နော်ပုဂ္ဂလိကခန္ဓာပိုင်းရနေပြီးတော့ခုနဒီဆက်ပြီးပေးတဲ့ကိစ္စလေးပေါ့နော်တစ်ဖက်ကလည်းဒီပုဂ္ဂလိကဆေးဝင်နေမှာပေါ့ဒီမျိုးကုသနိုင်မှုပေါ့နော်ဒါမျိုးတော့ကျွန်တော်တို့တွေကဒီကျွန်တော်တို့မှလည်းဒီပုဂ္ဂလိကဘဟုအဖွဲ့သွားရှိတယ်ပေါ့နော်အဲ့ရနေပြီးတော့ကျွန်တော်တို့ကဟိုချိန်လုံးမဆရာရဲ့ဒီဘလိုမျိုးဆောင်ရွက်လို့ရအောင်လဲပေါ့အဲ့ဒီ standard တစ်ခုပေါ့အဲ့ standard လေးကိုကျွန်တော်ပေါ်ပေါက်လာဖို့ပေါ့ဟိုဘက်ကအကူညီရတော့အစိုးရကလာအကူညီရဆရာပေါင်ကြီးတို့ဘာလို့ပြင်ဆင်နေအထဲမှာဟောတာမြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအတင်းရဟ
ုတ်တယ်
ပါတယ်ဆရာဝန်နေတယ်ပါတယ်ပေါ့နော်အခုမြန်မာနိုင်ငံဆရာဝန်အတင်းဆိုရင်အစိုးရကအကူညီနေတာဒါပေမဲ့ခုနပုဂ္ဂလိကဆေးရုံမှာတင်ပြီးကုဖို့လို့ပုဂ္ဂလိကဆေးရုံပဲဆက်ကြည့်ဖို့တော့ဒါတွေကြတော့ကျွန်တော်တို့ကဒီခုနပြောတဲ့ standard operation procedure တခုပေါ့ဒါထွက်လာအောင်လို့ကျွန်တော်ညှိနှိုင်းနေတဲ့အပိုင်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီပူပေါင်းဆောင်မှုနဲ့ပတ်သက်ပြီးမေးနေတဲ့စစ်သေးပါပဲဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီတမတော်ဘက်ကသူတို့ကူမယ်လို့ဆိုပြီးတော့ကန့်လန့်တာတွေရှိပါတယ်ဆိုတော့လက်ရှိအချိန်မှာတမတော်နဲ့ကျန်းမာရေးဝန်ကြီးဌာနအကြားပူပေါင်းဆောင်မှုကရောဘယ်လိုရှိနေပါလဲဆရာ
အာဒါကတော့တော်တော်လေးကိုလက်ရှိနေထားလဲကောင်းမွန်နေလို့ပြောအောင်ပါနော်ရှေ့အလားလားလဲကောင်းမွန်ပါလေခင်ဗျာ
တော်တော်တန်းနဲ့ဆိုလို့အနေနဲ့ကဒီဟာကိုနေတူကဒီယောဂဟလာကာပွေရေးကုသရေးတိုက်ဖြိတ်စတဲ့အတိုင်းကဏ္ဍပေါင်းစုံမှာနေတူကထဲထဲဝုံဝုံပေါဝင်လို့ဆောင်နေရတဲ့ရှေ့တန်းကနေပြီးတော့ပေါဝင်လို့ဆောင်နေရတဲ့လူတယောက်အနေနဲ့ဆရာကိုရန်ရဲ့စိတ်ထဲမှာဒီယောဂပိုးကိုမြန်မာနိုင်ငံအနေနဲ့အိမ်မကြခင်အချိန်ကာလမှာအော်အော်မြင်မြင်ထိန်းချုပ်နိုင်လိမ့်မယ်ဆိုတဲ့ယုံကြည်စိတ်ဆရာအခိုင်အမာရှိနေပါလားခင်ဗျာ
ကျွန်တော်ကတော့အခိုင်အမာရှိပါတယ်ခင်ဗျာအဲကျွန်တော်တို့အားလုံးရဲ့ယုံကြည်မှုတွေရတယ်ဒီလူတွေပေါ်မှာပဲကျွန်တော်တို့ပုံထားတာပေါ့နော်ဒီလူတွေကြားထဲမှာခုနပြောတဲ့ဒီ stay at home ပေါ့နော်တဏ္ဍာမမီအိမ်မှာပဲနေနေအပြင်ထွက်တဲ့လူတွေကာကွယ်ရေးနည်းလမ်းတွေအပြည့်အဝလိုက်လာမယ်ဆိုရင်ဒါအိမ်တိုင်းအိမ်တိုင်းကခုနကူးစက်နိုင်တဲ့ risk က free ဖြစ်သွားမှာပေါ့နော် zero နေပါဖြစ်သွားမှာအဲ့လို zero risk zero ဖြစ်တဲ့အိမ်ကြီးများလာတယ်များဓာတ်စုတွေများလာတယ်များဒီ transmission chain ကဒါ cut off ဖြစ်သွားမယ်ဖြစ်တာနဲ့ကျွန်တော်တို့ခုတက်နေတဲ့ case တွေကမကြခင်မှာ cut ကြီးကflat down ဖြစ်လာမယ်ဒီဇောက်တူကျန်ဆင်းလာမယ်ပေါ့နော်ဒီလိုနဲ့ပဲကျွန်တော်တို့ကဒါကိုအများဆုံးကျော်လွှားနိုင်ပါမယ်ခင်ဗျာအဲတော့ကျွန်တော်တို့အပိုင်းရတယ်ကျွန်တော်တို့ဒီတနေ့ခံချပြီးရဲ့ခါကြတော့အကောင်းဆုံးကြိုးစားနေပါတယ်ပြည်သူတွေအပိုင်းရတယ်လိုက်နာပြန်ကြည့်ရတာမျိုးတိတိကျကျပါနော်အဓိကကတော့မိမိမှာပဲနေသေးပါအပြင်ထွက်လက်စတက်ပါလက်စေးပါကြားလို့အခက်ခွာခွာနေပါပေါ့နော်ဒါမျိုးလေးတွေကိုလိုက်နာပြီးရင်ကျွန်တော်တို့အားလုံးကအတူတကွပေါ့ဒါကတူတယောက်တည်းတော့ကြောက်ချက်နိုင်လို့ပဲတန်ခဲရင်ပါတယ်ကျွန်တော်တယောက်တည်းတဲ့တကူလည်းယုံကြည်နေလို့မရဘူးเนาะဒါပေမဲ့ကျွန်တော်တို့အားလုံးအတူတကွနဲ့လက်တွဲပြီးတော့နိုင်ငံတော်ကနေစပြီးတဲ့အခါကျတော့ဒါကျွန်တော်တို့ဂျမိုင်းနဲ့အာသာဝင်ကြီးဌာနကြီးနဲ့ဝင်ကြီးဌာနစေတနာဝန်ထမ်းတွေအလှူရှင်တွေနောက်ဆုံးပြည်သူတွေပေါ့เนาะအားလုံးတက်ညီတဲ့ညီနဲ့ပူးပေါင်းတိုက်ဖြတ်ရင်ကျွန်တော်ကဒီရောဂါကိုမကြောက်ပါဘူးခင်ဗျာကျွန်တော်တို့ဒါအမြဲဆုံးကြောက်ချက်နိုင်ပါမှာ
ဟုတ်ကဲ့ပါတော်တော်တန်းနိုင်စုအချိန်ပြည့်ပြည့်ပြေချပြည့်တဲ့တွေ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးများကြီးတင်ပါတယ်ဆရာခင်ဗျာအရင်ကောင်းတဲ့အင်တာဗျူးပါ
ကျမရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးနဲ့ဆက်သွယ်မြင်းမြန်းခဲ့တာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်မျိုးကိုယာစီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးဒီဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတိုက်ရိုက်လည်လံအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်မျိုးကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါတည်းများပါဒေဗျာဝေးကွာပြီးကျမ်းမှပြောရှင်ကြပါသည်ကျွန်တော်ကြော်ကြသိမ့်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လားခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ခုတစ်ခေါက်ကတော့ရုရှားနိုင်ငံမော်စကိုမြို့တော်ကနာမည်ကျော်ဘော်ရှ်ဝိုက်ကားဆိုင်ယုံကြည်စီကိုတွားကြရပါမယ်။ဘဲလီအကနာမည်ကျော်ရိအော်ပရာပြဆက်နာမည်ကြီးသရုပ်ဆောင်တွေထွက်တဲ့ကားဆိုင်ယုံကြည်မှာအော်ပရာပြဆက်တွေကိုဘလူကားပြဖျော်ဖြေနေတယ်လဲဆိုတာကိုကမ္ဘာတစ်လားခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။ရုရှားနိုင်ငံရဲ့အထင်ကရအဆောက်အဦတွေထဲမှာမော်စကိုမြို့တော်ကဘော်ရှ်ဝိုက်သီယေတာကားဆက်ယုံကြည်လေးပါဝင်ပါတယ်။1856ခုနှစ်မှာတည်းကစတင်ဖွင့်ခဲ့တဲ့ဘော်ရှ်ဝိုက်ကားဆက်ယုံကြည်ဟာရုရှားရဲ့အမှုပညာရင်ကြီးမှုအဝေးအနှစ်တွေစုစည်းထားရနေရာတစ်ခုဖြစ်လို့နိုင်ငံရဲ့ပြည်ယုံလိုတော်မှတင်စားပြောကြပါတယ်။ကမ္ဘာကျော်ဘဲလီအကပညာရှင်တွေ၊ဆိုပရာနိုအဆိုပညာရှင်တွေအပါအဝင်တရုတ်ဆောင်အမှုပညာရှင်အများအများကိုမွေးထုတ်ပေးတဲ့နေရာလေးဖြစ်ပါတယ်။ကမ္ဘာမှာဘဲလီအကအော်ပရာပြဆက်တွေကပြဖျော်ဖြေတဲ့ကားဆက်ယုံတွေထဲမှာလည်းလူသိများကြော်ကြားတဲ့သမိုင်းဝင်ကားဆက်ယုံကြီးဖြစ်ပါတယ်။ကားဆက်ယုံကြီးနဲ့ပတ်သက်တဲ့အကြောင်းတွေအမှုပညာမှတ်တမ်းတွေကိုထိန်းသိမ်းထားတဲ့ဘော်ရှ်ဝိုက်ပြလိုက်ကိုလည်း1918ခုနှစ်ထဲကဖွင့်လှစ်ထားပါတယ်။ကားဆက်ယုံကြီးမှာကားပြဖျော်ဖြေခဲ့သူတွေဝတ်စားခဲ့တဲ့အဝတ်အစားတွေ၊ကြော်ညာပိုစတာတွေ၊ပြဆက်ပွဲအစီအစဉ်စာအုပ်တွေ၊ပြဆက်အဖွဲ့တွေနဲ့ပတ်သက်တဲ့အချက်အလက်တွေသာမကအဆောက်အဦကြီးကိုပြင်ဆင်တဲ့ပတ်တန်းတွေအလုံးကိုအရေးပြလိုက်မှတင်ဆက်ထားပါရယ်အခုလိုမျိုးရုရှားနိုင်ငံကအလေးထားပြီးထိန်းသိမ်းထားတဲ့ကားဆက်ယုံကြီးဟာကိုဗစ်ကပ်ရောဂါဒဏ်ကိုတော့မရှောင်လွှဲနိုင်ခဲ့ပါဘူးကပ်ရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်2020မတ်လမှာဘော်ရှ်ဝိုက်ကားဆက်ယုံကြီးကိုပိတ်ခဲ့ရပြီးတော့စက်တင်ဘာလဆန်းကမှပြန်ဖွင့်နိုင်ခဲ့ပါတယ
်с одной стороны с невероятной радостью
связа яди ကိုပြန်ဆောက်ရလို့ဝမ်းသာရတယ်လို့တစ်ဖက်မှာလဲကိုရိုနာဗိုင်းရပ်စ်ဘူးကူးစက်မှုကြီးကရှိနေသေးတော့စိုးရိမ်စိတ်ကရှိနေပါတယ်ဒီချိန်လေးကြာမှာကျွန်တော်တို့အလုပ်ဖြစ်အောင်လုပ်ကြရမှာဖြစ်ပါတယ
်ကိုဗစ်ကြောင့်ကားဆက်ယုံကြီးကိုပိတ်ထားရချိန်လုံးကလူကြက်များခဲ့တဲ့အော်ပရာပြဆက်ပွဲတချို့ကိုအွန်လိုင်းပေါ်ကနေပြန်ပြီးပြသခဲ့ပါတယ်ပြဆက်ဝါသနာပါသူတွေအတွက်ကတော့အခုလိုမျိုးဇက်ယုံမှာကိုရိုင်းရှိရတဲ့အရာသာနဲ့မလဲနိုင်တာမို့ပြန်ပြီးတော့ပွဲလာကြည့်နိုင်တာကိုသိကိုဝမ်းသာကြပါတယ်
Вот эти я большой любитель оперы. Для меня это огромное событие, это огромное
счастье. Шмага опера пьяса Амаген Принцесс Тяок ба. Акулу пьяса Ёнджи ма пян лэ чи най нэ атва тай ван та я ба дэ. Локдаун лоу та дэ кала роу га суй ин. Мэт опера ба вин тча опера пьяса Ённи га дай яй ထုတ် рын на чи я лу да то ба дэ. Аку пьяса ма ти су ка пя дэ. Мин тами мин на рэ го лэ чма тай чай ба дэ. Нао пьяса тку атва таун лэ мэ вэ та пи ба би.အခုလိုပြဆက်ယုံကြီးပြန်ပြီးအသက်ဝင်လာတာမြင်ရလို့တိတ်ဆိတ်ချမ်းသာရပါတယ်
။ဘော်ရှ်ဝိုက်ကားဆက်ယုံကြီးမှာပွဲလာကြည့်သူတွေအနေနဲ့တတရရစမတ်ကြကြအဝတ်စားဆင်ရင်လာဖို့လိုပါတယ်။ဘောင်းမီတို့ညှက်ဖနက်ဝတ်လာသူတွေဆိုရင်တော့ဝင်ခွင့်ရမှာမဟုတ်ပါဘူး။ဒါတော့မှခင်းတဲ့အနေပြောင်းလဲလာလို့ဖြစ်ပါတယ်။တော်ဝင်မိသားစုတွေအထက်တန်းလွှာတွေလာလေးရှိတဲ့နေရာတစ်ခုမှာဟိုးအရင်ကဆိုရင်ပြဆက်ဘဲလီအကဖျော်ဖြေမှုတွေလာကြည့်နိုင်ဖို့အတွက်အမျိုးသမီးအမျိုးသားပွဲတက်ဝတ်ဆောင်ကိုမဖြစ်မနေဝတ်ဖို့လိုခဲ့တာပါ။ကိုဗစ်ကြောင့်ရထားခဲ့ရတဲ့ပြဆက်ပွဲတွေအခုပြန်ကားခွင့်ရနေပြီမို့နာမည်ကျော်အော်ပရာပြဆက်ကြီးတစ်ခုဖြစ်တဲ့ဒွန်ကာလိုဆိုတဲ့ပြဆက်ကိုပရိသတ်တွေလာကြည့်နေကြတာဖြစ်ပါတယ်
။ Это было запланировано на Юсиф абсолютно прав на конец или середину июня.
Дон Карло ပြဆက်ကိုဇွန်လကုန်ပိုင်းလောက်မှာကပြဖို့စီစဉ်ထားခဲ့ပြီမေ။အားလုံးလိုလိုပါပဲကျမတို့ပွဲစီစဉ်တွေကိုလည်းနောက်ဆုတ်ဖြည့်ရတာပါအခုတော့ပြဆက်ပွဲတွေပြန်ကနိုင်တဲ့အတွက်တိတ်ဝမ်းသာရပါတယ်ကျမတို့ပြဆက်ကကားဆက်ယုံမှာပထမဆုံးပြန်ချိုးပြရတဲ့ပြဆက်ကြီးတစ်ခုဖြစ်ပါတယ်အားလုံးအဆင်ပြေအောင်ဆုတောင်းပေးကြဖို့ပဲပြောချင်ပါတယ
်ကိုဗစ်ကြောင့်၅လကျော်ကြာအောင်ဘော်ရှ်ဝိုက်ကားဆက်ယုံကြီးကိုပိတ်ထားရတဲ့အတွက်ဝင်ငွေဒေါ်လာ73တန်းလောက်ထိခိုက်ခဲ့တယ်လို့ကြေညာရေးမှူးဖလာဒီမီယာယူရင်ကပြောပါတယ်ဒါကြောင့်ဖျော်ဖြေတင်ဆက်ရေးပိုင်းပေါ်မှာလည်းကြရက်ရိုက်ခတ်မှုတွေရှိခဲ့ပါတယ်
Поэтому естественно совершенно, что мы не получаем очень серьёзные доходы.
ကျွန်တော်တို့ဝင်ငွေအများကြီးထိခိုက်ပါတယ်။ဝင်ငွေထိခိုက်တဲ့အတွက်ကားဆက်ယုံကြီးမှဖျော်ဖြေဖို့အမှုပညာရှင်တွေကိုဖိတ်ခေါ်တာအပါအဝင်အသုံးစရိတ်ပိုင်းကိုလည်းတွားပြီးတော့တက်ရောက်ပါတယ
်။ပုံမှန်ဆိုရုံအပြည့်အမြဲဖြစ်တဲ့ကားဆက်ယုံကြီးကိုပြန်ဖွင့်နေပေမဲ့ COVID ကရောဂါကြောင့်ပရိသတ်ကိုအရင်လိုရှုံအပြည့်မသွင်းနိုင်သေးပါဘူး။ကိုဗစ်ကာကွယ်ရေးအတွက်လည်းအတတ်နိုင်ကြလောက်လုပ်နေတယ်ဆိုပေမဲ့ပြဆက်ပွဲ၊ဘဲလီအကပွဲမျိုးဆိုတာကတပွဲရဲ့အတွက်ကိုဖျော်ဖြေတင်ဆက်သူအများအများပါဝင်ကြရတာမျိုးဖြစ်လို့ခက်တော့ခက်ပါတယ်။ရုရှားနိုင်ငံကိုစားပြုပြရုပ်တစ်ခုဖြစ်တဲ့ဘော်ရှ်ဝိုက်ကားဆက်ယုံကြီးမှနိုင်ငံတကာဘဲလီအကပြိုင်ပွဲတစ်ခုကိုလည်း2020ခုနှစ်အတွင်းမှာပြုလုပ်မှာဖြစ်ပါရဲ့ရှင်။ကျွန်မစီရံမော်ပါ။
ဆိုရရဲ့သဘောထားမြင်အဘော်ကိုကျင်ပြပါတော့မယ်ရှင
်။ကမ္ဘာနိုင်ငံတွေမှာအဆိုရတာဝန်ရှိသူတွေကတရုတ်အဆိုရနဲ့တရုတ်ကုမ္ပဏီတွေနဲ့သဘောတူစာချုပ်တွေချုပ်ဆိုရင်တော်တော်များများဝမ်းမြောက်ပျော်ရွှင်ခဲ့ကြပါတယ်။ရန်ဖန်ရန်ခအခြေခံအဆောက်အုံလုပ်ငန်းတွေဖြစ်တဲ့စက်ရုံတွေစိတ်ကန်းတွေစောက်တဲ့သဘောတူစာချုပ်တွေရယူခဲ့ကြတာပါ။ဒါပေမဲ့ဒီသဘောတူစာချုပ်တွေကနေပောက်ဖွားလာမယ်လို့မျှော်လင့်ထားတဲ့ဒေသခံတွေအလို့ရရေးအိမ်မက်တွေကတော့မကြာခဏဆိုသလိုပျောက်ဆုံးသွားကြအောင်ဒီမိုကရေစီလူ့အခွင့်အရေးနဲ့အလို့သမားရေးရာလက်ထောက်ဝန်ကြီးရောဘတ်ဒက်စထရိုကပြောပါတယ်။ဥပမာအားဖြင့်အီသီယိုးပီးယားနိုင်ငံကိုကြည့်ပါ။တရုတ်လုပ်သားတွေကိုခေါ်လာပြီးအီသီယိုးပီးယားလုပ်သားဈေးကွက်နဲ့ဈေးအပြိုင်လျှော့ပြီးအသုံးပြုခဲ့ကြပါတယ်လို့လက်ထောက်ဝန်ကြီးရောဘတ်ဒက်စထရိုကပြောပါတယ်။ဗီယက်နမ်နဲ့ဂျမေကာအထိကမ္ဘာတခြားနိုင်ငံတွေမှာလည်းဒီလိုအခြေအနေမျိုးတွေဖြစ်နေတာပါတရုတ်တို့သူ့လုပ်သားထောင်ပေါင်းများစွာခေါ်ယူအသုံးပြုနေတာဖြစ်ပါတယ်တရုတ်အစိုးရနဲ့တရုတ်ကုမ္ပဏီတွေကျင့်သုံးနေတဲ့ဒီလိုမှုတွေကြောင့်ထိခိုက်နေတာကဒေသခံလုပ်သားတွေတည်းမကပဲတရုတ်လုပ်သားတွေကိုယ်တိုင်လည်းထိခိုက်ခံရတာဖြစ်ပါတယ်ဘေးမကင်းစိတ်ချမ်းမြေ့စရာမကောင်းတဲ့လုပ်ငန်းခွင်မှာအာရမစိတ်ခိုင်းခံရတာလည်းဖြစ်ပါတယ်လုံခြုံရေးအာမခံငွေတွေပေးရတာကြောင့်ကျွေးမြည်နဲ့ခြေချုပ်ခံနိုင်တဲ့အခြေအနေကိုလွယ်လွယ်ကူကူရောက်နိုင်တယ်လို့သူတို့ရဲ့အလုတ်ချိန်တွေကလည်းရှည်လျားလာပါတယ်။လောက်ခလာစာနဲလို့နဲ့အပြင်လာစာထုတ်ဖို့ဆောင်းရချိန်ကလည်းတမိတမောကြာမြင့်တတ်ပါတယ်။တရုတ်လုပ်သားတွေကိုလူတွေလိုမဟုတ်ပဲကုန်ပစ္စည်းတွေလိုသာသဘောထားဆက်ဆံနေတာဖြစ်ကြောင်းလည်းလက်ထောက်ဝန်ကြီးဒက်စထရိုကပြောပါတယ်။အဲ့ဒီလိုမျိုးမမှန်မကန်လုပ်တဲ့ကိစ္စတခုအမေရိကန်နိုင်ငံမှာဖြစ်ပွားခဲ့ပါသေးတယ်။2019ဟာတရုတ်တန်တမန်ဟောင်းလဲဖြစ်တရုတ်ဆောက်လုပ်ရေးကုမ္ပဏီရဲ့လုပ်ငန်းလက်ပတ်ရေးအကြီးအကဲလက်ဖြစ်သူဒန်ဇောင်းဟာအာရမလုံအားစေခိုင်းမှုနဲ့ဆွဲချက်တင်ခံခဲ့ရပါတယ်။နယူးယောက်ပြည်ထောင်စုတရားသူကြီးအဖွဲ့ကဆွဲချက်တင်ခဲ့တာပါ။ဒန်ဇောင်းရဲ့အလုပ်သမားတွေဟာလူသားတွေဖြစ်ပါတယ်။ဒါပေမဲ့သူတို့လောက်ခလာစားမရဘဲတပတ်ခုနှစ်ရက်အလုပ်လုပ်ကြရတဲ့အပြင်ဒါဇင်နဲ့ချီတဲ့လုပ်သားတွေကြံကြနေရာတွေမှာအဆောက်အအုံတွေနဲ့ထားရှိကြောင်းထွက်ပြေးရင်ပြန်လိုက်ဖမ်းကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုFBI နဲ့ထောက်ညွှန်ကြားမှုဝီလျံဆွေနေရပြောပါတယ်ဥပဒေကိုမျက်ကွယ်ပြုထားတဲ့တရုတ်အစိုးရကြောင့်လူမှောင်ခိုမှုနဲ့အာဓမ္မစေခိုင်းမှုပြစ်မှုတွေကနေလွတ်မြောက်နိုင်မယ်လို့မစ္စတာဇောင်နဲ့သူ့လူတွေကထင်ကောင်းထင်နေကြမှာပါဒါပေမဲ့အခုတော့သူတို့တွေတရားရင်ဆိုင်နေကြပြီဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုမျက်ကွယ်ပြုတဲ့တရုတ်အစိုးရနဲ့အဲ့ဒီလိုလောက်တာကိုလိုက်နာကျင့်သုံးသူတွေကြောင့်တရုတ်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့အုပ်ချုပ်မှုအောက်မှာနေရတဲ့တရုတ်ပြည်သူတွေသာမကဘူးတကဘာလုံးကတရုတ်လုပ်သားတွေအပါအဝင်လုပ်သားအများအပြားပေါ်မှာအန္တရာယ်ရှိစေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ပွင့်လင်းပြီးတာဝန်ခံမှုတွေရှိလာစေဖို့ဖိအားပေးမှုတွေဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်။ဒီလိုဖိအားပေးမှသာအလုပ်သမားအခွင့်အရေးတွေအပါအဝင်လူသားတိုင်းရဲ့အခြေခံအခွင့်အရေးနဲ့လွတ်လပ်မှုတွေလေးစားအသိအမှတ်ပြုခံရမှာဖြစ်ပါတယ်
။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ဆက်လို့ပြပါရရှင်။
ဘုရားနည်းမနက်ကင်တဲ့ရွာတွေနဲ့ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးတရင်ချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပကိုတရင်ပတ်၅ပတ်ပဲလိုရချိန်မှာ Republican Party ကလက်ရှိသမ္မတ Donald Trump နဲ့ Democratic Party ကသမ္မတလောင်း Joe Biden တို့အကြောင်းအရာ၆ခုကိုအခြေခံဆွေးနွေးမဲ့စကားစစ်တိုးပွဲကို September 29ရက်နေ့ဒေသစံတော်ချိန်ည9နာရီမှာကျင်းပမှာဖြစ်ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာကျင်းပမယ့်ဒီစကားစစ်တိုးပွဲဟာနိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့ပါတီတစ်ခုကကိုယ်စားလှယ်တစ်ဦးကြားပထမဆုံးကျင်းစကားစစ်တိုးပွဲလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတစ်ဝန်းသေဆုံးသူလူတသန်းကျော်သွားတာဟာစိတ်ပူပင်တောကပွားစရာသမိုင်းပတ်တိုင်တစ်ခုဖြစ်ကြောင်းကုလသမဂ္ဂလူရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပြီးဒီစိန်ခေါ်မှုကြီးကိုကျော်လွှားနိုင်ဖို့အရေးကြိုးပမ်းကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာသတင်းချက်လက်ဌာနကထုတ်ပြန်ကြေညာကမ္ဘာတစ်ဝန်း COVID-19 ရောဂါကူးစက်ခံရသူလည်း33သန်းရှိသွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနဲ့နယ်စပ်ချင်းတိစပ်နေတဲ့ကောက်ဆက်ပဇာဒေသမှာတပ်ဖွဲ့အင်အားတွေကိုတိုးချဲ့ချတာလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြတွေကစပြီးနိုင်ငံနယ်စပ်မှာဘင်္ဂလားဒေ့ရှ်ဘက်ကတပ်ဖွဲ့ဝင်အင်အားနဲ့စစ်လက်နက်အင်အားတွေကိုတိတိတသာတိုးချဲ့ချတာလာနေတာဖြစ်တယ်လို့မြို့မဖော်လို့တဲ့မြန်မာလူကြုံရေးသတင်းရင်းမြစ်ကပြောကြောင်း Asian News သတင်းစာမျက်နှာမှာဖော်ပြထားပါတယ်။ဗုဒ္ဓဘာသာမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ကြပါ
This program has come to you from the Voice of America, Washington.